Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ခါနေ2025ခုနှစ် January 22ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 19 kHz 15653ည line to meter 25 kHz 11803ညလိုင်းဒိုမီတာ30 kHz 9963ညတို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်မူကကျွန်မစွန်မမ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမဆုမွန်နဲ့ပဲအတူတင်ပြပေးမှာဖြစ်ပါတယ်သတင်းတွေထဲမှာဆိုလို့ရှိရင်48ရောက်မြောက်သမ္မတအဖြစ်တန်းတစ္ဆာကျင်းဆိုခဲ့တဲ့သမ္မတဒေါ်နယ်ထရန့်ဟာတရားမဝင်ရွှေပြောင်းနေထိုင်သူတွေနေရပြန်ပို့ရေးအပေါ်အဝင်သူ့ရဲ့မူဝါဒတွေကိုသမ္မတအမိန့်နဲ့စတင်ထုတ်ပြန်နေပြီဖြစ်ပါတယ်သူသမ္မတဖြစ်ပြီးပြီးနိုင်ပိုင်းအတွင်းမှာပဲ2022ခုနှစ်လွတ်တော်ကိုစီးနှင်းတိုက်ခိုက်ခဲ့မှုနဲ့ဖမ်းဆီးခံရသူတွေအပေါ်အဝင်အကျဉ်းသား1500လောက်ကိုပြန်လွှတ်ပေးလိုက်ပါတယ်မြန်မာနိုင်ငံကပြည်တွင်းအိုးအိမ်ဆော့ကထပြရသူတွေဟာအချိန်ကာလကြာလာတာနဲ့အမျှရုပ်ပိုင်းနဲ့စိတ်ပိုင်းအန္တရာယ်ပိုများလာနေတယ်လို့ UNHCR ကပြောပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူအင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့တရလန်လေးထိန်းချုပ်နယ်မြေဖြစ်တဲ့ရှမ်းပြည်နယ်နောင်ချိုမြို့ကိုစစ်ကောင်စီကဒီကနေ့မွန်လွဲပိုင်းမှာတော့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်
ဒီနေ့လည်းနာရီဝန်းကျင်မှာစစ်ကောင်စီကနောင်ချိုမြို့ကိုလာရောက်ပုံကျဲတိုက်ခိုက်ခဲ့တယ်။အဲဒီပုံကျဲတိုက်ခိုက်မှုကြောင့်အယက်သားတဦးတေဆုံးပြီးတော့မှနှစ်ဦးထိခိုက်ဒဏ်ရာရပါတယ
်။ TNL ရဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်အစုံနဲ့အတူစစ်ကောင်စီနဲ့ AA တို့ဂျာတိုက်ပွဲတွေကရခိုင်ပြည်နယ်ပြင်ပအထိကိုကျေပြက်လာနေတဲ့အခြေအနေနောက်ပြီးတော့အင်းစိန်ထောင်မှာထိမ့်သိမ့်ခံထားရတဲ့ရွှေဝါရောင်ဆီယာတော်နက်ဇောရဲ့နောက်ဆုံးအမှုအခြေအနေနောက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မိုးကျော်နဲ့အတူပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့48ရောက်မြောက်သမ္မတအဖြစ်မနေ့တုန်းကသမ္မတဒေါ်နယ်ထရန့်ကကျန်းသစ္စာကျင်းပခဲ့ပြီးအစိုးရမူဝါဒအပြောင်းအလဲအများအပြားကိုလည်းကြေညာလိုက်ပါတယ်။အမေရိကန်ရွှေခေတ်စတင်ပြီးလှုံ့ဆော်လိုက်ပြီးအစိုးရအသုံးစိတ်လျှော့ချတာပြည်တွင်းပြည်ပကသွင်းကုန်တွေအပေါ်အခွန်တွေတိုးကောက်ခံတာတန်းနဲ့ချီတဲ့တရားမဝင်ဝင်ရောက်နေထိုင်သူတွေကိုနှင်ထုတ်တာအပါအဝင်ပြုပြင်ပြောင်းလဲရေးတွေလုပ်မယ်လို့ကတိပေးပြောဆိုခဲ့ပါတယ်။2024ခုနှစ်သမ္မတမဲဆက်ပွဲတွင်ကပေးခဲ့တဲ့ကတိတွေကိုအမြန်ဆုံးအကောင့်ထဲပေါ်ဖို့သူ့ရဲ့ကျန်းသစ္စာချိန်ဆပွဲမိန့်ခွန်းမှာပြောဆိုပါတယ်။ရာသီဥတုဆိုးရွားတာကြောင့်အစဉ်အလာတိုင်းပြင်ပမှာမကျင်းပနိုင်မဲ့လွတ်တော်တွဲမှာကျင်းပခဲ့တဲ့ကျန်းသစ္စာချိန်ဆပွဲကိုသမ္မတဂျိုးဘိုက်ဒင်အမေရိကန်သမားဟောင်းနေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေ600လောက်တက်ရောက်ခဲ့ပါတယ်။ဒါအပြင်တန်းနဲ့ချီတဲ့ပြည်သူတွေကရုပ်မြင့်တန်ကြားကနေကြည့်ရှုခဲ့ပါတယ်။အမေရိကတိုက်နိုင်ငံတွေကနေရွှေပြောင်းဝင်ရောက်သူတွေတရားမဝင်ဝင်ရောက်တဲ့တောင်ပိုင်းမက္ကဆီကိုနယ်စပ်ကိုအရေးပေါ်အခြေအနေကြေညာပြီးပိတ်ဆို့သွားမယ်လို့လည်းသူကပြောပါတယ်။ဒါအပြင်မက္ကဆီကန်မွေးရခိုင်တွေကိုလည်းပြည်ပအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်ကြေညာကင်တယ်သွားမယ်လို့ဆိုပါတယ်။စွန့်ရင်ကန်တာမှာလည်းအရေးပေါ်အခြေအနေအခြေညာပြီးအမေရိကန်မြေပေါ်မှာလောင်စာတွေတူးပြီးအသုံးပြုတာတွေရောင်းချသွားတာတွေလုပ်မယ်ဆိုပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ဒေါ်နယ်ထရန့်ဟာတမိုင်းတလျှောက်အသက်အကြီးဆုံးကျန်းသစ္စာကြိမ်ဆိုတဲ့သမ္မတဖြစ်ပါတယ်။သူဟာ1890ပြည့်နှစ်လွန်နောက်ပိုင်းသမ္မတတက်တန်းကိုတက်ဆက်တဲ့မဟုတ်ဘဲနောက်တက်တန်းတစ်ခုကိုတာဝန်ယူခဲ့တဲ့ပထမဆုံးသမ္မတလည်းဖြစ်ပါတယ်။ကျန်းသစ္စာကြိမ်ဆိုပွဲကိုဘီလီယနာတထေးကြီးတွေဖြစ်တဲ့အီလွန်မတ်၊ဂျက်ဘန်ဆိုမတ်ဇူကာဘတ်၊ရှိုဇီရှူတို့လည်းတက်ရောက်ခဲ့ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာမနေ့တုန်းကယာရုကနေလက်ခံရယူပြီးတော့မကြခင်မှာပဲသမ္မတအမိန့်ကြေညာချက်တွေဇက်တိုက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကနေနှုတ်ထွက်တာအပြင်အမေရိကန်ပြည်ထောင်စုကနေနိုင်ငံတကာကိုပေးနေတဲ့အကူအညီတွေကိုလည်းယာယီဆိုင်ငံ့လိုက်ပါတယ်။အဲ့ဒီသမ္မတအမိန့်ကြေညာချက်တွေကလူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့အမိန့်တွေကတော့အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုအရေးပေါ်အခြေအနေအဖြစ်နဲ့ကြေညာတာနောက်ပြီးတော့ခိုလွန်ခွင့်ရှောက်ထားခွင့်နဲ့အမေရိကန်မှာမွေးဖွားတဲ့ကလေးငယ်တွေအလိုလျောက်နိုင်ငံသားဖြစ်ခွင့်ရှိတာတွေကိုရက်ဆိုင်တာတွေပါဝင်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုကိုလာရောက်လူသူတိုင်းကိုအတင်းကျပ်ဆုံးစစ်ဆေးမေးမြန်းမှုတွေလှုပ်ဆောင်ဖို့နောက်ပြီးတော့တချို့နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုကိုဝင်လာခွင့်ပိတ်ပင်တားပြင်ပြဖို့တင့်မတင့်ဆိုတာကိုအမေရိကန်အစိုးရအနေနဲ့စုံစမ်းဖော်ထုတ်ပေးဖို့လည်းပါဝင်ပါတယ်။သမ္မတထရန့်ရဲ့ပထမအစိုးရတက်တန်းအတွင်းမှာတော့အမေရိကန်ဦးစားပေးအမေရိကဖက် မူဝါဒကိုကျင့်သုံးခဲ့တာနဲ့အညီအခုဒီချိန်မှာလည်းနိုင်ငံခြားရေးဌာနအနေနဲ့အဲ့ဒီမူဝါဒကိုဦးစားပေးအကောင့်ထဲပို့ဖို့အတွက်နိုင်ငံခြားရေးဝန်ကြီးအသစ်မက်ခရိုရူဘီယိုကမနေ့တနင်္လာနေ့တုန်းကနမထိုးတဲ့သမ္မတအမိန့်ကြေညာချက်ထဲမှာညွှန်ကြားထားပါတယ်။အဲ့ဒီအမိန့်ကြေညာချက်အရဆိုရင်ဒီကနေ့ကနေစတင်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒဟာအမေရိကန်နဲ့အမေရိကန်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုဦးစားပေးလှုပ်ဆောင်တဲ့မူဝါဒပဲဖြစ်ရမယ်ဆိုပြီးတော့ပါရှိပါတယ်။အလားတူပဲ2015ပါရီဥရုယာတိသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်။သူ့အရင်ပထမတက်တန်းတုန်းကလိုပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့ကိုဗစ် -19 ကပ်ရောဂါကိုကောင်းစွာကင်တွယ်ဖြေရှင်းနိုင်စွမ်းမရှိသလိုအမေရိကန်ပြည်ထောင်စုကနေပြီးတော့မှရန်ပုံငွေတွေအလွန်ကျွံရရှိနေတယ်ဆိုတဲ့အကြောင်းပြချက်နဲ့နှုတ်ထွက်တယ်ဆိုတာကိုအမိန့်ကြေညာချက်ထုတ်ပြန်တာပါ။သမ္မတဂျိုးဘိုင်ဒန်အစိုးရတက်တန်းမကုံဆုံးခင်လေးမှာပြဋ္ဌာန်းပြီးတော့ပြည်ထောင်စုတရားရုံးချုပ်ကနေအတည်ပြုပေးလိုက်တဲ့ TikTok လူမှုကွန်ရက်ကိုအမေရိကန်ပြည်ထောင်စုအတွင်းအသုံးပြုခွင့်ပိတ်ပင်တဲ့ဥပဒေကိုလည်းတရားရေးဌာနအနေနဲ့လိုက်နာအကောင့်ထဲပေါ်ခြင်းမလုပ်ဖို့ကိုလည်းမနေ့တုန်းကထုတ်ပြန်တဲ့သမ္မတအမိန့်ကြေညာချက်ထဲမှာထည့်သွင်းထုတ်ပြန်ခဲ့ပါတယ်ရှင
်။2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်အတွင်းစီးနင်းတိုက်ခိုက်မှုမှာပါဝင်ခဲ့ပြီးပြစ်ဒဏ်ကျခံရတဲ့သူ1500လောက်ကိုသမ္မတထရန်ကဇန်နဝါရီလ20ရက်နေ့သမ္မတကျန်းသစ္စာချိန်ဆိုပြီးနိုင်ပိုင်းအတွင်းမှာပဲလွန်နှင်းချမ်းသာဝင်ပေးခဲ့ပါတယ်။2020ရွေးကောက်ပွဲရလဒ်ကိုလက်မခံတဲ့ထရမ့်ကိုထောက်ခံသူတွေ2021ခုနှစ်ဇန်နဝါရီ6ရက်နေ့တုန်းကလွှတ်တော်ကိုဝင်ရောက်စီးနင်းခဲ့တာပါသူတို့ကိုဝါရှင်တန်မြို့ဘိုအချင်းတောင်မှာဖမ်းဆီးထိန်းသိမ်းထားပါတယ်အဲဒီကနေလွှတ်တော်အတွင်းစီးနင်းတိုက်ခိုက်မှုမှာပါဝင်ခဲ့သူတွေလူငင်းခွင့်ပေးမယ်လို့လဲထရမ့်ကသူ့ရဲ့မဲဆက်စီယုံရေးကာလအတွင်းကကတိပြုထားခဲ့တာဖြစ်ပါတယ်အလွန်အေးမြတဲ့ရာသီဥတုအောက်မှာပဲလူအများအပြားဟာအချင်းသားတွေအများဆုံးလွတ်လာဖို့ကိုကြိုဆိုဖို့အချင်းတောင်နဲ့အပြင်ဘက်မှာစောင့်ဆိုင်းနေပါတယ်ဒီနေ့မနေ့အစောပိုင်းထိတော့ပြန်လွတ်မလာကြသေးပါဘူးအချင်းတောင်ပြပက်မှာလုံခြုံရေးရဲတပ်ဖွဲ့ဝင်တွေစောင့်ဆိုင်းနေသလိုသတင်းမီဒီယာတွေလည်းစောင့်ဆိုင်းနေပါတယ်ဒီမိုကရက်အထက်လွှတ်တော်မှဂျက်ရှူမာကတော့ကွန်ဂရက်လွှတ်တော်ကိုစီးနင်းသူတွေကိုပြန်လွတ်မပေးသင့်ဘူးလို့ပြောဆိုပါတယ်ဥပဒေချိုးဖောက်ပြီးအစိုးရအဖွဲ့ကိုတိုက်ခိုက်လှုပ်ရှားသူတွေအတွက်ထရန့်ဟာရွှေခေတ်ကိုဖန်တီးပေးနေကြောင်းလည်းရှူမာကပြောဆိုခဲ့ပါတယ
်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့USRAB လို့ခေါ်တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ကိုစိုက်ငံ့လိုက်ပြီးဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်ပါတယ်။သူသမ္မတအဖြစ်နဲ့ကျန်းသစ်စာချိန်ဆိုပြီးတော့နိုင်ရိုင်းအတွင်းမှာပဲလာမယ့် January လ28ရက်နေ့ကနေစပြီးတော့ဒုက္ခသည်တွေကိုလက်ခံတော့မှာမဟုတ်ဘူး။အဲ့ဒီအစီအစဉ်ကိုလည်းစိုက်ငံ့ထားပါလို့သမ္မတထရန့်ကကြေညာလိုက်တာဖြစ်ပါတယ်။ဒုက္ခသည်တွေလျှောက်လွှာတွေကိုလက်မခံမဲနဲ့စိုင်းငံ့ထားဖို့ကိုလည်းအမိမြေလုံးကျုံရေးဝင်ကြီးကိုတမရထရန့်ညွှန်ကြားထားပါတယ်။ဒုက္ခသည်လက်ခံရေးအစီအစဉ်ဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်ဒီဆုံးဖြတ်ချက်ကိုပြန်ပြီးတော့ပြင်ပေးဖို့ရက်60အတွင်းအမိမြေလုံးကျုံရေးဝင်ကြီးနဲ့နိုင်ငံခြားရေးဝင်ကြီးတို့တိုင်ပင်ပြီးတော့သူ့ကိုပြန်ပြီးတင်ပြနိုင်တယ်ဆိုတဲ့အခါကိုလည်းအမိန့်ကြေညာချက်မှာရေးသားဖော်ပြပါတယ်။ရက်60တိုင်းမှာအဲ့ဒီအစီအစဉ်ပြန်စတဲ့မစတဲ့အမိမြေလုံးကျုံရေးဝင်ကြီးနဲ့နိုင်ငံခြားရေးဝင်ကြီးတို့တိုင်ပင်ပြီးတော့သူ့စီကိုအစီရင်ခံစာတင်ဖို့ကိုလည်းညွှန်ကြားလိုက်ပါတယ်ရှင်။
ပြည်ရေးအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5kHz 15953 9.25kHz 11803 9.30kHz 9963တို့အပြင်စနေတနင်္ဂနွေတွေမှာ9လက်မီတာ190kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အင်္ဂါနေ့ညပဲသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ဥရောပကော်မရှင်ဥက္ကဋ္ဌဥစလာဗွန်ဒါလီယွန်ကနိုင်ငံအချင်းချင်းကြားပြည်ဆိုင်မှုတွေကြီးမားလာပြီးအားလုံးပြည်သူ့မဲ့အခြေအနေကိုရှောင်ရှားနိုင်ဖို့အတူတကွပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့ကြောင်းဆွစ်ဇာလန်နိုင်ငံဒေဗိုစ်မှာဒီကနေ့ဇန်နဝါရီလ22ရက်နေ့မှာစတင်ကျင်းပတဲ့ WEF ကမ္ဘာစီးပွားရေးဖိုရမ်မှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရန့်သမ္မတပြန်ဖြစ်လာပြီးအမေရိကန်နိုင်ငံကိုနံပါတ်1ဦးစားပေးထားတဲ့သူ့ရဲ့မူဝါဒအပြောင်းအလဲတွေကြောင်းဥရောပတံပကတရုတ်နဲ့ယူကရိန်းတို့ဟာကမ္ဘာကောင်းဆောင်တွေဟာကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်ခုခံကြိုးပမ်းကြားလိမ့်မယ်လို့ခန့်မှန်းတွက်ချက်ထားကြပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုထိန်းချုပ်ရေးပါရီသဘောတူညီချက်ဟာလူသားအလုံးအတွက်အကောင်းဆုံးမျှော်လင့်ချက်ဖြစ်ကြောင်းနဲ့ EU အနေနဲ့ဒီသဘောတူညီချက်အတိုင်းဆက်တဲ့ရည်တည်သွားမယ်လို့ဖွန်ဒါလီယွန်ကပြောဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့သူစတင်သမ္မတဖြစ်တဲ့နေ့မှာပဲအရင်သမ္မတတက်တန်းလုံးကလိုပဲဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ပါတယ်။ဒီအစည်းအဝေးကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီလက်တက်ရောက်မှာဖြစ်ပြီးကမ္ဘာကောင်းဆောင်နေအနေနဲ့ယူကရိန်းရဲ့ခုခံစစ်အတွက်ဆက်လက်ကူညီဖို့ထောက်ပံ့ဖို့ကို ပြောတိုက်တွန်းမယ်လို့မျှော်လင့်ရပါတယ်မနေ့ကမှစံသစ္စာချင်းချုပ်ခဲ့တဲ့သမရထရန့်ကတော့ဒီညီလာကောင်ကိုအွန်လိုင်းကနေမင်ကွန်းပြောဖို့အစီအစဉ်ရှိပါတယ်အမေရိကန်ပြည်ထောင်စုနဲ့အညိုလူပူပေါင်းဆောင်ရွက်သွားနိုင်အောင်ဆွေးနွေးညှိနှိုင်းဖို့အသင့်ရှိပေမဲ့လည်းဥရောပရဲ့ရည်တည်ချက်ကိုတော့အခိုင်အမာဆက်လက်စုပ်ကိုင်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံနဲ့လည်းဆက်ဆံရေးပုံမကောင်းမွန်အောင်ကြိုးပမ်းသွားမှာဖြစ်တဲ့ကြောင်းဥစလာဖွန်ဒါလီယွန်ကပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းဒေသတွေမှာတော့၆တွေ့ပြီး၄ပြင်းတိုက်ခိုက်မယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ဒါကြောင့်မို့လို့တော်မီလောင်နာတွေပို့ပြီးတော့ဆိုးလာနိုင်တာကြောင့်မိသက်သမားတွေဟာဒီကနေ့အင်္ဂါနေ့မှာပစ္စည်းကိရိယာတွေအဆင်သင့်ပြင်ဆင်နေကြပါတယ်။ဒီကနေ့မွန်းမတဲခင်မှာပဲလော့စ်အန်ဂျလစ်မြို့လေကောင်ကိုလေတိုက်နှုန်းကတနာယီကိုမိုင်160ကီလိုမီတာလောက်နဲ့ဖြတ်ပြီးတော့တိုက်ခိုက်နေတာကြောင့်အထူးစိုးရင်ရတဲ့အချိန်ကာလကိုဖြတ်သန်းရမယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။မြို့တော်ဝန်ကရင်ဘတ်စ်ကလည်းလူတိုင်းသတိနဲ့နေကြဖို့မနေ့တနင်္လာနေ့ကအထူးသတိပေးထားပါတယ်။ကယ်လီဖိုးနီးယားမိသက်တပ်ဖွဲ့အနေနဲ့ဗဟိုအစိုးရဌာနတိုင်းရင်းသားတွေနဲ့တခြားပြည်နယ်တွေကမိသက်တပ်ဖွဲ့ဝင်တွေပါဝင်တဲ့အင်အား2500လောက်နဲ့အဆင်သင့်ပြင်ထားပြီးတော့ဖြစ်လာနိုင်တဲ့အခြေအနေတွေကိုရင်ဆိုင်ဖို့အတွက်အဆင်သင့်ရှိနေကြောင်းမိသက်တပ်ဖွဲ့အကြီးအကဲကမနေ့တနင်္လာနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။စန်တာအန်နာဘက်ကနေပြီးတော့တိုက်ခတ်လာတဲ့၆တွေးတဲ့လေတွေကြောင့်လော့စ်အန်ဂျလစ်မြို့အနီးတစ်ဝိုက်မှာပြီးခဲ့တဲ့သတင်းပတ်တုန်းကတော်မီတွေလောင်ကျွမ်းခဲ့တာကြောင့်အနည်းဆုံးလူ28ဦးသေဆုံးခဲ့ပြီးတော့လူနေအိမ်အများအပြားလည်းပျက်စီးဆုံးရှုံးခဲ့ရပါတယ်ရှင
်။မြန်မာနိုင်ငံအတွင်းကအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအချိန်ကာလကြာလာတဲ့အမျှရုပ်ပိုင်းဆိုင်ရာမလုံခြုံမှုစိတ်ဖိစီးမှုလူခွင့်ချုပ်ပေါက်မှုနဲ့ဥပဒေအရအကူအညီမရတဲ့အခမ်းအသတ်ချက်အခက်အခဲတွေကိုရင်ဆိုင်နေရတဲ့အကြောင်း UNHCR ကုလသမဂ္ဂမဟာမင်းကြီးယုံကလူမှုကွန်ရက်မှာဒီကနေ့ရေးသားပေါ်ပြပါတယ်။အသက်မွေးဝမ်းကြောင်းအထောက်အကူပေးတာအသိပညာပေးတာနဲ့တရားဥပဒေဆိုင်ရာအကြံပေးမှုတွေပေးပြီးအခက်အခဲတွေကိုလျှော့ချပေးနိုင်ဖို့ကာကွယ်စောင့်ရှောက်ဖို့လိုအပ်တဲ့အကြောင်းလည်းရေးသားထားပါတယ်။အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့အချိန်ကာလကြာလာတဲ့အမျှပြည်ကျနေတဲ့ခိုလုံမှုနေရာတွေမှာလုံခြုံမှုမရှိတာအရင်မြင့်မလုံလောက်တာမရေရာတာတွေကိုရင်ဆိုင်နေရပါတယ်နောက်ထပ်ဆွန့်ခွာသူတွေပြန်လည်ထူထောင်နိုင်စွမ်းရှိဖို့အထောက်အပံ့တွေပေါ်မှီကိုကင်းကင်းနဲ့ရေရှိရည်တည်နိုင်ဖို့လိုအပ်တဲ့အကြောင်းရေးသားထားပါတယ်ပဋိပက္ခနဲ့သဘောဝဘေးအန္တရာယ်တွေကြောင့်ဘေးအန္တရာယ်ကင်းတဲ့နေရာတွေမှာယာယီရွှေ့ပြောင်းနေရမယ့်အချိန်ကာလနဲ့အမျှအခက်အခဲတွေရင်ဆိုင်နေရတယ်လို့ UNHCR ကဖော်ပြထားပါတယ်
မြန်မာစစ်ကောင်စီကအွန်လိုင်းငွေလိမ်ခိုင်းတွေကိုတိုက်ဖြတ်တဲ့အခါမှာအိမ်နီးချင်းနိုင်ငံတွေအနေနဲ့ဝိုင်းဝန်းပြီးတော့ကူညီပေးကြပါလို့တောင်းဆိုလိုက်တဲ့တစ်ချိန်တည်းမှာပဲ2023ခုနှစ်ကနေစလို့အဲ့ဒီရာဇဝတ်ခိုင်းတွေမှာပါဝင်ပတ်သက်သူစုစုပေါင်း9000လောက်ကိုတရုတ်ကိုပြန်ပြီးတော့ပို့ခဲ့ပြီးဖြစ်ပါတယ်လို့ဒီကနေ့ January 22ရက်နေ့မှာပြောဆိုလိုက်ပါတယ်အွန်လိုင်းကနေငွေကြေးလိမ်လည်မှုတွေလုပ်နေတဲ့အဆောက်အအုံတွေမြန်မာနယ်စပ်တစ်လျှောက်မှာပေါများလာပြီးတော့နိုင်ငံခြားသားအများအပြားလည်းအဲ့ဒီနေရာတွေမှာအလုပ်လုပ်ဖို့အတွက်လိမ်လည်ဖျားယောင်းခေါ်ဆောင်ခံရတာအပြင်အထမလူမှောင်ခိုကူးခံရတာတွေရှိခဲ့ပြီးတော့အဲ့ဒီလုပ်ငန်းတွေကနေနှစ်စဉ်ဒေါ်လာဘီလီယံနဲ့ချီပြီးတော့ရရှိနေတယ်လို့သုံးသက်သူတွေကပြောပါတယ်မြန်မာနိုင်ငံထဲမှာအွန်လိုင်းငွေလိမ်ခိုင်းနေတဲ့လောင်းကစားဌာနတွေအများအပြားရှိနေတဲ့အကြောင်းစစ်ကောင်စီလက်အောက်ခံအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ Global New Life of Myanmar သတင်းစာမှာဒီကနေ့ပထမဦးဆုံးအကြိမ်တရားဝင်ဝန်ခံရေးသားခဲ့တာဖြစ်ပါတယ်ရှင်အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောမိုးကျော်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။အရင်ဆုံးတော့ TNL ထိန်းချုပ်နယ်မြေနောင်ချိုကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းတအောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ TNL ထိန်းချုပ်ထားတဲ့နယ်မြေဖြစ်တဲ့နောင်ချိုမြို့ကိုစစ်ကောင်စီကဒီကနေ့မွန်းလွဲပိုင်းမှာလေကြောင်းကနေဘုံကျဲတိုက်ခိုက်ပါရစေ။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာတော့အနည်းဆုံးအရသား2ဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ထိခိုက်ဒဏ်ရာရတဲ့သူကတော့9ဦးထပ်မံရှိပြီးတော့တီဘောစေယုံကိုပို့ဆောင်ကုသပေးနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုကလေကြောင်းတိုက်ခိုက်မှုနောက်ဆုံးရအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်
။အောင်မြို့သားလွတ်မြောက်ရေးတပ်မတော် TNL ထိန်းချုပ်ထားတဲ့နောင်ချိုမြို့ကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေကြောင်းကမကြာခဏတိုက်ခိုက်တာတွေရှိခဲ့ပေမဲ့ဒီနှစ်စန်းဇန်နဝါရီလမှာတော့အခုဒီချိန်ဟာပထမဆုံးအကြိမ်လေကြောင်းကတိုက်ခိုက်လာတာပါ။ TNL ပြန်ကြားရေးတာဝန်ခံလွေရည်ဦးကဒီနေ့လေကြောင်းကတိုက်ခိုက်တဲ့အခြေအနေ VOA ကိုအခုလိုပြောပြပါတယ်။
ဒီနေ့လည်းနှစ်နာရီဝန်းကျင်မှာစစ်ကောင်စီကနောင်ချိုမြို့ကိုလာရောက်ဘုံကျဲတိုက်ခိုက်ခဲ့တယ်။အဲဒီဘုံကျဲတိုက်ခိုက်မှုကြောင့်အရတားတဦးတေဆုံးပြီးတော့မှနှစ်ဦးထိခိုက်ဒဏ်ရာရပါတယ်။ပြီးတော့နေအိမ်နဲ့အခြားဆိုရယုံတွေလည်းထိခိုက်ပျက်စီးသွားတာရှိပါတယ်။ဟုတ်ကဲ့ ဟုတ်ကဲ့ဒီနေ့ကတော့နောင်ချိုမြို့နယ်အဲ့ဒီစီပင်ယုံနယ်ထွေအုပ်ယုံမှာကြာတာဖြစ်ပါတယ်ဒီလအတွင်းမှာတော့နောင်ချိုဘက်ကိုဘုံကျဲတိုက်ခိုက်တာတော့မတွေ့ရဘူးအကြောင်းမဲ့ဘက်မှာတော့ဘုံကျဲတိုက်ခိုက်တာမျိုးတွေရှိပါတယ်ဟုတ်ကဲ့
ဒီတိုက်ခိုက်မှုဟာဂျက်တိုက်လေရင်နဲ့ဘုံနှလုံးကျဲချခဲ့တာဖြစ်ကြောင်းလဲ TNL ကသတင်းထုတ်ပြန်ထားပါတယ်နောင်ချိုမြို့ဒေသခံတအူးကတော့ဘုံကျဲတိုက်ခိုက်မှုအတွင်းထိခိုက်သူအနည်းဆုံး9ဦးခန့်ရှိခဲ့ပြီးသူတို့ကိုလာရှိုးဆေးရုံကိုပို့ဆောင်ထားတယ်လို့ပြောပါတယ်
ကိုကျွန်တော်ဒီအပိတငယ်ချင်းကားပြဆိုပြီးဘုံပြီးဘုံချင်းလူနိုင်တော့ပူတာကျွန်တော်များတယ်လို့ပြောတယ်။အနည်းဆုံး9ယောက်10ယောက်လောက်ပဲရှိနေကြ။ရေးတဲ့တယောက်သူဟိုပေါင်းသင်းပေါက်ပြီးပဲ။ပြီးရင်တောက်ကြက်တာရောပါရောဒီလမ်းသွားခကြီးသွားတွေဖြစ်လာများတယ်ဗျ
။တက်လေရင်လည်းနှစ်ကြိမ်လာရောက်ပြီးပေါင်း900ဘုံတွေကျဲချခဲ့တယ်လို့ဒေသခံတွေကပြောပေမဲ့တိကျအတည်ပြုနိုင်တာတော့မရှိသေးပါဘူး။စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိပါဘူး။TNL တအောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့စစ်ကောင်စီနဲ့အပြည့်ရက်ဆဲရေးဆွေးနွေးဖို့အသင့်ရှိကြောင်းပြီးခဲ့တဲ့နှစ်နိုဝင်ဘာလ25ရက်နေ့မှာထုတ်ပြန်ကြေညာထားပါတယ်။ဒါပေမဲ့အခုချိန်ထိတော့နှစ်ဖက်တွေ့ဆုံဆွေးနွေးမဲ့အခြေအနေကထူးခြားမှုမရှိသေးဘူးလို့ TNL ပြန်ကြားရေးတာဝန်ခံကပြောပါတယ်
။ဟုတ်ကဲ့လက်ရှိချိန်ထိကတော့စစ်ကောင်စီနဲ့ဒီနှစ်ဖက်တွေ့ဆုံဆွေးနွေးနိုင်တဲ့အခြေအနေမျိုးတော့မတွေ့ရသေးဘူးပေါ့နော်။လူကြီးတွေကလည်းဘာမှညင်ကြတာတော့မတွေ့ရသေးဘူး။ဟုတ်ကဲ့
လောလောဆယ်မှာတော့နောင်ချိုမြို့နယ်တောင်ခမ်းနဲ့နောင်ချိုပြည်ဦးလင်ကြားကအုံမတိရွာဘက်တွေမှာစစ်ကောင်စီနဲ့ TNL အကြားစစ်ရေးတင်းမာနေဆဲရှိနေပါတယ်။ဒီရက်ပိုင်းမှာပဲ TNL ရဲ့မဟာမိတ်ဖြစ်တဲ့ကိုကန့် MNDAA ဟာစစ်ကောင်စီနဲ့အပြည့်ရက်ဆဲရေးသဘောတူညီချက်ရရှိကြောင်းတရုတ်နိုင်ငံရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီအပြည့်ရက်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ MNDAA ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ဒါကတော့ TNL ထိန်းချုပ်နယ်မြေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့တဲ့တွင်ကိုဇော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီနဲ့ AA တို့ကြားမှာတိုက်ပွဲတွေကရခိုင်ပြည်နယ်ပြင်ပအထိကိုကျယ်ပြန့်လာနေတဲ့အခြေအနေကိုလည်းတင်ပြပေးကြပါမယ်။စစ်ကောင်စီနဲ့အာရခတပ်တော် AA တို့ကြားစစ်ရေးပြိပခါတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာနယ်မြေအများအပြားကိုထိန်းချုပ်ထားနိုင်ပြီးတော့တိုက်ပွဲတွေကအပြင်းထန်ဆက်ပြီးတော့ဖြစ်ပွားနေပါတယ်လို့အာရခတပ်တော် AA ကပြောပါတယ်။တိုက်ပွဲတွေကအခုဆိုလို့ရှိရင်တော့ရခိုင်ပြည်နယ်မှာသာမကဘဲနဲ့အနီးအနားကျန်တဲ့ဒေသတွေမှာပါကျယ်ပြန့်လာနေပြီဆိုပြီးတော့လည်းသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်ကစစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်18မြို့နယ်က14မြို့နယ်ကိုအာရခတပ်တော် AA ဘက်ကသိမ်းပိုက်ထိန်းချုပ်ပြီးနောက်တိုက်ပွဲတွေဆက်ဖြစ်နေပြီးစစ်တွေမြို့အနီးမှာလည်းစစ်ရေးတင်းမာနေပါတယ်စစ်တွေမျိုးအနီးနာကကြေးရွာတွေကိုစစ်ကောင်စီဘက်ကကြီးရေလေတပ်ဖွဲ့တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့နေတိုင်းစုတလို့ပစ်ခတ်နေတယ်လို့အာရခတပ်တော် AA ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။မနေ့ကဇန်နဝါရီလ20ရက်နေ့မှာစစ်တွေမျိုးနယ်ဝါဘူကြေးရွာကိုစစ်ကောင်စီကဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူနေအိမ်တချို့မီးလောင်ပျက်စီးသွားခဲ့တဲ့အကြောင်း AA ထုတ်ပြန်ကြမှာဖော်ပြထားပါတယ်။စစ်ကောင်စီတပ်ဟာစစ်တွေမျိုးကိုကာကွယ်ဖို့အတွက်မြို့အနီးတစ်ဝိုက်ကဒေသခံတွေကိုပြီးခဲ့တဲ့လတွေကတည်းကမြို့ပေါ်ကိုရွှေ့ပြောင်းခိုင်းတာပြီးမြို့ဝင်မြို့ထွက်လမ်းတွေကိုပိတ်ပင်ထားပါတယ်။လက်နက်ကြီးတန်တွေနေတိုင်းကြားနေရတာကြောင့်စိုးရိမ်နေကြပေမဲ့မြို့ပေါ်မှာတော့ပုံမှန်လည်ပတ်နေတာကိုတွေ့နေရတယ်လို့စစ်တွေမျိုးကန်တူကပြောပါတယ်
။ဟုတ်မြို့ပေါ်မှာကတော့ကျွန်တော်တို့ဒီပုံမှန်တိုင်းတော့ရှိနေပါတယ်ရှိနေတယ်ဆိုင်တွေလည်းဖွင့်ပါတယ်ဒါပေမဲ့တစ်ခုရှိတာတော့ဒီမြို့ပေါ်မှာနေတဲ့လူတွေတော့မဟုတ်ဘူးဒီစစ်တွေမြို့ရဲ့ဒီပတ်ဝန်းကျင်ပေါ့နော်ဒီမြို့နယ်ဘက်ကိုကြောက်ပါတော့တော့ဒီတင်ပုံနန်းတို့အဲ့ဘက်ကလူတွေကိုသူတို့ကရွှေချောင်းခန်းနဲ့တင်ပြတော့အားလုံးကမြို့ပေါ်ပုံလာလို့ဖြစ်သွားတာပေါ့မြို့ပေါ်ကြီးကအကောင်ပြေးလာကြတယ်အဲ့တော့မြို့ပေါ်မှာလူနေရလူတွေလည်းတော်များမြင်ရပါတယ်ဖေးဆိုင်နေမုတ်ဆိုင်နေအဲ့လိုမျိုးတွေလည်းဖွင့်ပါတယ်အဲ့တော့မြို့လယ်ကောင်တဝိုက်ကတော့ဒီပုံမှန်လက်ပတ်နေတဲ့ပုံစံမျိုးတော့တွေ့မြင်ရပါတယ်ဟုတ်ကဲ့
အာရခတပ်တော် AA အနေနဲ့ရခိုင်ပြည်နယ်အတွင်းကမြို့ဆက်လေးမြို့ကိုသိမ်းပြီးတဲ့နောက်ကြံနေသေးတဲ့ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေကိုဒီကနေ့အထိထိုးစစ်ဆင်တိုက်ခိုက်တာတော့မရှိသေးပါဘူးစစ်ကောင်စီတပ်တွေအမ်တောင်ကုန်းနဲ့ဂွားမြို့နယ်တွေကစစ်စခန်းအလုံးကိုလက်လွတ်လိုက်ရပြီးရခိုင်ရိုးမှတောင်တန်းနဲ့ရခိုင်မကွေးအဆက်ရခိုင်အေယာဝတီအဆက်ရခိုင်ပဲခူးအဆက်တွေမှာ AA နဲ့နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေသေးပဲလို့ AA ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်အမ်မြို့နယ်အတွင်းကကမြင်းကန်ပင်ရီဆန်ကြည်ရီဆန်စားတဲ့ကြေးရွာအနီးအမ်ဘဒန်ကားလမ်းမတွေမှာတပ်မ88 69လောက်ခန့်တရင်တွေမကွေးကပစတပ်ဖွဲ့ဝင်တွေပါဝင်တဲ့စစ်ကောင်စီတရင်တွေနဲ့နှစ်ဖက်အပြန်အလှန်တိုက်ပွဲတွေပြင်းထန်နေတာတပတ်ကျော်လောက်ရှိနေပြီလို့ AA ကသတင်းထုတ်ပြန်ပါတယ်ဒီတိုက်ပွဲတွေအတွင်စစ်ကောင်စီတပ်သားစစ်သုံးပန်းတချို့ဖမ်းဆီးမိခဲ့တယ်လို့လက်နက်ခဲယမ်းတော်တော်များများသိမ်းဆည်းရမိခဲ့တယ်လို့လည်း AA ကပြောပါတယ် တိုက်ပွဲတွေထိခိုက်ဒဏ်ရာရကြာဆုံးတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလို VOA အနေနဲ့လည်းတိကျအတည်ပြုချက်ရဖို့ကြိုးစားနေပါတယ်။ဒါအပြင်ရခိုင်နဲ့ ARD တိုင်းအဆက်ကနေရာတချို့နဲ့ .368 ဂုံအပါဝင် ARD တိုင်းရေကြီးမြို့ချင်းစုကျေးရွာအနီးမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်တယ်လို့အရခတ်တော် AA ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ဒါကတော့စစ်ကောင်စီနဲ့အာရခတက်တော် A တို့ကြားကဖြစ်ပွားနေတဲ့တိုက်ပွဲတွေကရခိုင်ပြည်နယ်ပြင်ပအထိကိုကျယ်ပြန့်လာနေတဲ့အခြေအနေကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အထင်းသိမ်းခံထားရတဲ့အမေရိကန်နိုင်ငံသားဆီယာရော နက်ဇော နောက်ထပ်အမှုတွေနဲ့တရားစွဲဆိုခံရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရန်ကုန်အင်းစိန်ထောင်မှာထင်းသိမ်းခံထားရတဲ့ရွှေဝါရောင်ဆီယာရော နက်ဇော လို့လူသိများတဲ့အမေရိကန်နိုင်ငံသားဆီယာရော ဦးပညာဇော်တာကိုစစ်ကောင်စီကအမှုနှစ်မှုနဲ့ထပ်ပြီးတော့တရားစွဲဆိုလိုက်တယ်လို့တရားရင်းနဲ့နှီးဆက်သူတွေက VOA ကိုပြောပါတယ်။အခုထပ်ပြီးတော့စွဲဆိုတဲ့အမှုတွေနဲ့ဆိုရင်ဆရာတော်ဦးပညာဇောတာနတ်ဇောအပေါ်မှာစွဲဆိုထားတဲ့ပုံမှန်ကလေးမှုရှိနေပြီဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်လေးကတင်ပြပေးထားပါတယ
်။ရှီဝါယောင်ဆရာတော်နတ်ဇောလို့လူသိများတဲ့နိုင်ငံအကျဉ်းသားဟာအမေရိကန်နိုင်ငံသားဆရာတော်ဦးပညာဇောတာကိုစစ်ကောင်စီကရန်ကုန်မြို့ဇော်ဝိုင်းကုန်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာပါသူ့ကိုစစ်တပ်ကအကြီးညိုပြက်စီမှုပုံမှန်905ကနဲ့လာဝကအဥပဒေတို့နဲ့တရားစွဲဆိုထားရကနေအခုတခါမှာတော့မင်္ဂလာရုံခရိုင်တရားရုံးကနေပြီးတော့နောက်ထပ်အမှုနှစ်မှုနဲ့ထပ်ဆွဲခဲ့တာပါထပ်ဆွဲလိုက်တဲ့ပုံမှန်နှစ်ခုကတော့အကြမ်းဖက်တိုက်ဖျက်ရေးဥပဒေလိုနာမည်ကြီးတဲ့90ညနဲ့52ကတို့ဖြစ်ပါတယ်ပုံမှန်90ညဆိုတာကစစ်ကောင်စီကအကြမ်းဖက်အဖွဲ့တွေလို့ပြောထားတဲ့အဖွဲ့တွေကိုအစားအသောက်စေဝါငွေကြေးထောက်ပံ့တာအဲ့ဒီအဖွဲ့တွေလှုပ်ရှားမှုကိုလူမှုကွန်ရက်မှာအားပေးတာရှယ်တာပုံစံတစ်မျိုးမျိုးနဲ့ထောက်ခံတာထောက်ပံ့တာတွေတွေ့ရင်စွဲဆိုတဲ့ပုံမှန်ဖြစ်ပြီးတော့ပြစ်မှုထင်ရှားတယ်ဆိုပြီးသတ်မှတ်ခံရရင်တော့အနည်းဆုံးထောင်ဒဏ်10နှစ်ကနေအများဆုံးထောင်ဒဏ်တစ်သက်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ဒဏ်2ရက်လုံးချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်ပုံမှန်52ကကတော့စစ်ကောင်စီကအကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်ထားတဲ့အဖွဲ့အစည်းတစ်ခုခုရဲ့လုပ်ငန်းတွေကိုဆောင်ရွက်ပေးတာအကြမ်းဖက်ဆိုင်ရာလုပ်ငန်းတွေကိုတာဝန်ယူလုပ်ကိုင်ပေးတာတွေကိုပြုလုပ်တဲ့အခါတရားစွဲဆိုနိုင်တဲ့ပုံမှန်ဖြစ်ပြီးတော့ထောင်ဒဏ်3နှစ်ကနေ9နှစ်အထိချမှတ်ခံရနိုင်ပါတယ်။ဆရာတော်နှစ်စောကိုကနဦးစွဲဆိုထားတဲ့စစ်တပ်ကိုအကြီးညိုပြက်စီမှုနဲ့ပုံမှန်905ကနဲ့လာဝကအဥပဒေနဲ့စွဲဆိုထားတဲ့အမှုတွေကိုတော့အင်းစိန်ထောင်ထဲကအထူးတရားရုံးမှာအပတ်စဉ်တနင်္လာနေ့တိုင်းအမှုယုံချင်းစစ်ဆေးလျက်ရှိပါတယ်။မနေ့ကယုံချင်းမှာတော့တရလိုတက်သေးတွေလာရောက်ထွက်ဆိုကြတယ်လို့ပြောပါတယ်။အခုထက်ဆွဲတဲ့အမှုတွေကိုတော့ခရိုင်တရားရုံးကိုယုံထုတ်စစ်ဆေးမလား၊ယုံထုတ်စစ်ဆေးတာမဟုတ်ပဲဗီဒီယိုခေါ်နဲ့ခေါ်ယူပြီးအမှုစစ်ဆေးမလားဆိုတာကိုတော့အတိအကျမသိရသေးပါဘူး။လက်ရှိဦးစင်းနေဇော်ရဲ့ကျမ်းမာရေးကောင်းမွန်လျက်ရှိနေတယ်လို့တရားရေးနဲ့နှီးဆက်သူတွေကတော့ပြောပါတယ်။လက်ရှိအမှုအခြေအနေအသေးစိတ်နဲ့အမှုကိုဘသူကတာဝန်ယူလိုက်ပါဆောင်ရွက်ပေးနေတယ်လဲဆိုတာကိုတော့မသိရသေးပါဘူး။ဆရာတော်ဥပညာဇောတာနဇောဟာအမေရိကန်နိုင်ငံသားဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြန်မာတန်ယုံကနေတရားဝင်ဗီဇာလျှောက်ထားပြီးတော့မြန်မာနိုင်ငံကိုကြွားရောက်ခဲ့တာလည်းဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာရုံမြို့နယ်အတွင်းတိမ်ကျောင်းတော်တစ်ခုဆောက်လုပ်လှူဒန်းတဲ့ပနက်တင်မင်္ဂလာပွဲအခမ်းအနားအတွက်မြန်မာနိုင်ငံကိုကြွားရောက်ခဲ့တာပါ။အခုချိန်ထိဆရာတော်ဥပညာဇောတာကိုဘာကြောင့်ဖမ်းဆီးထိန်းသိမ်းခဲ့တယ်ဘာကြောင့်တရားစွဲခဲ့တယ်ဆိုတာကိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူး။တရားလွှတ်တော်ရှင်းနေတူကတော့စစ်ကောင်စီလက်အောက်မှာအာဏာသိမ်းတာကိုဆန့်ကျင်တဲ့အကြောင်းလူမှုကွန်ရက်မှာဝေဖန်တာမျိုးစာရီပြန်ပြီးဖျက်တာမျိုးတွေကြောင့်လူတော်တော်များများဖမ်းဆီးအရေးယူခံနေရပြီးပုဂ္ဂလိကလူလက်ခွင့်အားလုံးကိုပိတ်ပင်ထားတဲ့အကြောင်းအခုလိုသုံးသပ်ပြောဆိုပါတယ
်။ခုထိပုံရှင်ကဥပဒေအခြေခံမှုပြန်ဆန့်ကျင်ချင်။ဘာလို့အခြေခံပြီးတော့မှအင်ဂျင်နီယာတို့ကလက်ထက်မှာနိုင်ငံသားများလေပုဂ္ဂလိကလုံးလုံးမှုနဲ့ပုဂ္ဂလိကခုနလွတ်လပ်မှုကာကွယ်ရေးဥပဒေဆိုတာပြဋ္ဌာန်းနေတယ်2016နောက်ကကအထူးကတက်လာတယ်2021ခုနှစ်ဇူလိုင်လ14ရက်နေ့မှာအဲဒီလုံးလုံးဥပဒေတွေကအကြီးကြီးတဲ့ပုံမှန်တွေဖြစ်ဖြစ်နိုင်ငံသားတွေအခွင့်အရေးကိုကာကွယ်ပေးထားတဲ့ပုံမှန်တွေဓာရီကိုယာယီခုနရပ်ဆိုင်လိုက်တဲ့ပုံတွေကနိုင်ငံသားတွေအခွင့်အရေးနိုင်ငံသားတွေလွတ်လပ်မှုနိုင်ငံသားတွေပုဂ္ဂလိကလုံးလုံးမှုဓာရီကိုကျွန်တော်မသိပါတော့ဘူးအခုကျတော့ကြုံရတဲ့အနေနဲ့အဲ့ဒီသားပဲအနေနဲ့ကလူတွေမျိုးတော့နိုင်ငံသားတွေပုဂ္ဂိကလူလက်ခုတပုဂ္ဂိကခုနအခုနေအားလုံးဘာမှမဖြစ်တော့တဲ့အနေနဲ့ဖြစ်နေသူတွေ
ဆရာတော်ဥပညာဇော်တာဟာ1996ပထနိကုစနကန်ဆောင်ခြင်းတပိတ်ကန်ဆောင်ပွဲမှာတစ်ကြိမ်1996နဲ့1နှစ်ရှည်2ကြိမ်ကြာခံခဲ့ဘူးရတဲ့နိုင်ငံအကျဉ်းသားဟောင်းတယောက်ဖြစ်ပါတယ်။2008ရောင်တန်ကလှုပ်ရှားမှုမှာဦးဆောင်ဆရာတော်နတ်ဇော်ပြပါဝင်လှုပ်ရှားခဲ့ပြီးတဲ့နောက် American ပြည်ထောင်စုမှာအခြေချသတင်းသုံးနေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ American ပြည်ထောင်စုဘက်ကအမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံအတွင်းခီးသွားလာမှုနဲ့ပတ်သက်လို့လုံခြုံရေးအထူးသတိပေးကြေညာချက်တွေထုတ်ပြန်ပြီးသတိပေးထားပါတယ်ရှင်
။ဒါကတော့အင်းစိန်ထောင်မှာထိန်းသိမ်းခံထားရတဲ့အမေရိကန်နိုင်ငံသားဆရာတော်နတ်ဇော်နောက်ထပ်အမှုတွေနဲ့တရားစွဲဆိုခံရတဲ့အခြေအနေကိုမက်ခင်လီကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ View American အသံရဲ့အင်္ဂါညပိုင်းအသံလွှင့်ထုံနှင်းချက်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိုင်းနိုင်ငံတောင်ပိုင်းမှာရိုဟင်ဂျာတွေ50နီးပါးကမ်းခြေကိုဆက်ရောက်လာလို့အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားတဲ့သတင်းကိုတင်ပြပေးကြပါရစေ။ထိုင်းနိုင်ငံတောင်ပိုင်းကိုကိုဝင်ဆောင်အမျိုးသမီးတွေနဲ့ကလေးငယ်အများစုပါလာတဲ့ရိုဟင်ဂျာ50နီးပါးဒီကနေ့မှပဲရေကြောင်းကနေဆက်ရောက်လာတဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။မလေးရှားကိုသွားဖို့ဘင်္ဂလားကနေထွက်ခွာလာတဲ့ရိုဟင်ဂျာတွေထိုင်းနိုင်ငံကမ်းခြေကိုရောက်ရှိလာကြတဲ့အကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါဗျ
။ထိုင်းနိုင်ငံတောင်ပိုင်းဖူးခက်ခရိုင်ထလန်းမြို့နယ်အမှတ်5ကျေးရွာအုပ်စုအနီးစိုင်ခေါကမ်းခြေမှာကိုဝင်ဆောင်မျိုးသမီးတွေကလေးငယ်တွေအများစုပါဝင်တဲ့ရိုဟင်ဂျာတွေအုပ်စုလိုက်ရောက်ရှိနေကြောင်းကျေးရွာသားတွေသတင်းပေးလာတာကြောင့်ထိုင်းအာဏာပိုင်တွေကသွားရောက်ရှာဖွေဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။သူတို့ကိုတွေ့တဲ့အချိန်မှာအစာရေစာတွေပြက်လက်ပြီးအင်အားချိနဲ့ပြီးနေထိုင်မကောင်းဖြစ်နေကြတယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။အခုဖမ်းမိတဲ့ရိုဟင်ဂျာ49ဦးဟာဖူးခက်ပင်လယ်ပြင်မှာကုန်တင်သင်္ဘောတစည်းကစွန့်ပစ်သွားတာလို့လည်းထွက်ဆိုကြပြီးသူတို့အားလုံးဟာလူ100နီးပါးလောက်ရှိတယ်လို့လည်းဆိုပါတယ်။သူတို့တွေကိုကုန်တင်သင်္ဘောကတတိယနိုင်ငံရောက်ပြီးပြောပြီးချထားခဲ့တာလို့လည်းဖမ်းမိသူတွေရဲ့ထွက်ဆိုချက်ကိုကိုးကားပြီးဖူးခက်အာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်။သူတို့ဟာဘင်္ဂလားဒေ့ရှ်ကနေမလေးရှားနိုင်ငံထိသွားဖို့လာခဲ့ကြသူတွေလို့လည်းဆိုပါတယ်။ Association Rohingya Thailand အဖွဲ့ကပြောရေးဆိုခွင့်ရှိသူနိုင်အာလီကတော့ Rohingya တွေအခုလိုမျိုးမကြခဏဖမ်းမိနေတာကြောင့်9နှစ်အတွင်းမှာ Rohingya 1000ကျော်လောက်ထိုင်းမှာဖမ်းမိထားတယ်လို့လည်းဆိုပါတယ်။အခုအခါမှာတော့နောက်ထပ်ထွက်ပြေးလွတ်မြောက်နေတဲ့ရိုဟင်ဂျာတွေရှိနေသေးတဲ့အတွက်ဖူးခက်ခရိုင်အာဏာပိုင်တွေဟာလီဘော်ကနေထွက်ပြေးလွတ်မြောက်နေကြတဲ့သူတွေကိုလိုက်လံရှာဖွေနေကြတယ်လို့လည်းဆိုပါတယ်။အခုရိုဟင်ဂျာတွေဟာကုန်တင်သင်္ဘောပေါ်မှာအစာရေစာပြက်လက်ပြီးအချင်းချင်းစကားများခိုက်ရန်ဖြစ်ပွားခဲ့တာကြောင့်တေဆုံးတာတွေရှိခဲ့ကြောင်းသူတို့ကိုကုန်တင်သင်္ဘောကမလေးရှားမရောက်ခင်ထိုင်းပိုင်နဲ့ဖူးခက်ပင်လယ်ပြင်မှာစွန့်ပစ်သွားခဲ့ကြတာလို့လည်းဖမ်းဆီးခံရသူတွေကဝန်ခံထွက်ဆိုကြတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကတရားမဝင်ရွှေ့ပြောင်းနေထိုင်သူရိုဟင်ဂျာစုစုပေါင်း196ဦးလိုက်ပါလာတဲ့ဆက်လီတစင်းကိုလည်းလန်ကာဝီကျောမှာမလေးရှားနိုင်ငံကမ်းခြေဆောင်တပ်ဖွဲ့ကဇန်နဝါရီလ3ရက်နေ့မနေ့အစောပိုင်းမှာလည်းဖမ်းဆီးခဲ့ပြီးတခြားဆက်လီနှစ်စီးကိုလည်းမလေးရှားနိုင်ငံရေပိုင်နဲ့ထဲမှာထပ်ပြီးတွေ့ရတဲ့အတွက်မလေးရှားရေတပ်အနာပိုင်တွေကပင်လယ်ပြင်ကိုပြန်ပြီးတော့မောင်းထုတ်ခဲ့ပါတယ်။ရိုဟင်ဂျာတွေဟာပင်လယ်ပြင်မှာအစာရေစာငတ်ပြီးသိမ်းဆုံးတာပြီးထိုင်းမလေးရှားအင်ဒိုနီးရှားပင်လယ်ပြင်ဖမ်းမိတာတွေကလည်းမကြခဏဆိုသလိုရှိနေပါတယ်ရှင
်။ဒါကတော့ကိုဝင်ဆောင်နေအပါဝင်ကလေးငယ်တွေနဲ့ဒီရိုဟင်ဂျာ50နီးပါးထိုင်းနိုင်ငံတောင်ပိုင်းကမ်းခြေကိုဆက်ရောက်လာလို့ထိုင်းအာဏာပိုင်တွေဖမ်းဆီးထိန်းသိမ်းထားတဲ့အခြေအနေကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အသံရဲ့အင်္ဂါညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA American အသံကားည2025ခုနှစ် January 22ရက်အင်္ဂါနေ့ညထုတ်လင်းချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ1925နဲ့30တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တချိန်လုံးကစံစဘာထုတ်လို့ရောင်းချတဲ့အခါမှာတော့ကမ္ဘာထိပ်တန်းနိုင်ငံဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာတဖြည်းဖြည်းနဲ့ကြာဆင်းလာခဲ့ပြီးတော့မနှစ်ကဆိုရင်ဇကွဲတွေကိုအဓိကထားပြီးရောင်းချရတဲ့အဆင့်ကိုရောက်သွားပါတယ်ဒီအကြောင်းဒီသတင်းပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကစူးစီးတင်ဆက်ပေးထားပါတယ်
မန္တလေးစံစဘာအတင်းကျုံ MRF ရဲ့ဒီလဇန်နဝါရီလဇန်ပိုင်းကထုတ်ပြန်ချက်အရမနစ်ကမြန်မာနိုင်ငံရဲ့အဓိကစီးပွားရေးသီးနှံဖြစ်တဲ့ဆန်နဲ့ဇကွဲကိုပြည်ပကိုတန်ချိန်2တန်း3000ကျော်တင်ပို့နိုင်ခဲ့ပြီးဒေါ်လာတန်ပေါင်း1000နီးပါးရရှိခဲ့တယ်လို့အင်္ဂလိပ်လိုထုတ်ပြန်ထားပါတယ်ဒါဟာဆက်အနာသိမ့်ပြီးကာလအရင်လက်တလုံးနှစ်တွေနဲ့စာရင်နည်းနည်းပါးပါးပိုများလာတယ်လို့ရုပ်တရက်ထင်ရပေမဲ့ဆန်တမျိုးတည်းတည်တတ်မဟုတ်ပဲဇကွဲပါတွဲပါနေပါတယ်တချိန်ကဆန်ကိုပြိပတင်ဖို့ရမှာထိတ်တန်းနိုင်ငံတစ်ခုဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာအခုတော့ဇကွဲကိုတင်ဖို့ရတဲ့အထိနှိမ့်ကျလာပြီလို့မြန်မာနိုင်ငံအလို့သမားများအဖွဲ့ချုပ် FTUB မှာတောင်သူလယ်သမားအရေးတာဝန်ယူခဲ့တဲ့ဒေါက်တာဇော်ဝေးအောင်ကပြောပါတယ်
အရင်တော့တော့ဗမာနိုင်ငံကဒီစံတင်မှုရောင်းချတဲ့နေရာမှာထိတ်တန့်နိုင်ငံနဲ့ပါခဲ့တာပေါ့နော်ဒါပေမဲ့တဖြည်းဖြည်းနဲ့အုပ်ချုပ်ပုံစနစ်တွေမှားယွင်းစိုက်ပျိုးတဲ့နေရာတွေမှာနောက်ကျကြံခဲ့ပြီးတော့ဗမာနိုင်ငံရဲ့စံတင်မှုဟာအခုဆိုလို့ရှိရင်ကမ္ဘာစီးရင်မှာစီးရင်တန်းဝင်တဲ့အဆင့်တောင်မရှိသလောက်ဖြစ်နေပါပြီအဲ့တော့အဲ့ဒီအနေအထားမှာအခုတင်ပို့လာတာကစံအပြင်ကိုဇကွဲတွေပါတင်ပို့လာတာရှိပါတယ်အဲ့တော့ဘာလို့အဲ့လိုဖြစ်လာလဲဆိုတော့စံရဲ့အရေးအသွေးကိုလည်းမထိနိုင်ဘူးစံအမျိုးအစားပေါ့နော်အာထုတ်တဲ့နေရာစတင်စိုက်ပြတဲ့ဆီကနေပြီးတော့ကြိတ်ခွဲရိတ်သိမ်းတဲ့အဆင့်ကြိတ်ခွဲတဲ့အဆင့်ပြီးတဲ့အခါထုတ်ပိုးတဲ့အဆင့်တင်ပိုးတဲ့အဆင့်အဲ့အဆင့်တွေအားလုံးမှာအရေးအသွေးကတဖြည်းဖြည်းကျလာတဲ့အခါကျတော့အဲစံတင်မှုရောင်းချမှုကလည်းကျလာတယ်အဲ့တော့စံတင်မှုရောင်းချမှုကိုတခြားတိုင်ဘက်တွေကနေရာပိုဝင်ယူလာတာပေါ့နော်အဲ့တော့အခုဗမာကတော့တဖြည်းဖြည်းကျသွားရတာအခုဇကွဲကိုအကောင်းဆုံးပြီးတင်ပို့နေရတဲ့အဆင့်ဖြစ်လာတာပေါ့နော်
အဲ့ဒီလိုတနစ်တာဗန္ဒာရီနှစ်အတွင်းဆန်နဲ့ဇကွဲတွဲပြီးပြည်ပကိုတင်ဖို့ရမှာဒေါ်လာတန်ပေါင်း1000နီးပါးအဓိကပြောရရင်တန်ပေါင်း948တန်ရရှိတာဟာဆန်စဘာအဓိကထားစိုက်ပျိုးတဲ့နိုင်ငံတစ်ခုအနေနဲ့တော့သိပ်များလာတဲ့ဝင်ငွေမဟုတ်ပါဘူးဒါနဲ့ပတ်သက်ပြီးလဲ FTUB မှာတောင်သူလယ်သမားအရေးတာဝန်ယူခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
ကိုနိုင်ငံကတော့စီးပွားရေးကျက်တဲတော့ပေါ့နော်ဒီငွေမာလို့ခေါ်တဲ့ဒေါ်လာရရင်တော့ရသလောက်ကိုလိုချင်ရလိုချင်တာပေါ့ဒါပေမဲ့တကယ်ပြောမယ်ဆိုလို့ရှိရင်တော့ဒီရတဲ့ငွေပမာဏပေါ့နော်ဒီဒေါ်လာ940ကျော်လောက်ဆိုတာကတော့နိုင်ငံတစ်ခုရဲ့ဘတ်ဂျက်အနေထားနဲ့ပြောလို့ရှိလို့ရှိရင်တော့တိတ်ပြီးတော့မရှိတာပါဘူးဒါကတိတ်ပြီးတော့လည်းမများလာဘူးလို့ပြောရမှာပေါ့နော်ဆန်ပေါ့နော်ဆန်တက်တက်အခုရောင်းရတယ်ဆိုတဲ့ဝင်ငွေကတော့တိတ်အမြင့်ကြီးတော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒီမှာတော့မှပဲပြီးခဲ့တဲ့နှစ်တွေပေါ့နော်အရင်နှစ်တွေနဲ့စာလို့ရှိရင်အရင်နှစ်တွေဆိုတာဟိုတင်ဖို့တော့ကောင်းတဲ့နှစ်တွေပေါ့နော်ဒီအာနာမသိငင်တော့နှစ်တွေကိုမမှီသေးပါဘူးအဲ့ဒီနှုံးသားတွေကိုမမှီသေးပါဘူ
းဒီနေရာမှာတခုရှိတာကတခြားစံစဘာထုတ်လုပ်တဲ့နိုင်ငံတွေမှာလဲဇကွဲဆိုတာထွက်ရှိတာပဲလို့ပြောစရာရှိပါတယ်အဲ့ဒီနိုင်ငံတွေကဇကွဲကိုတလိမ့်ဆန်အစားအစာအဖြစ်ပြောင်းလဲထုတ်လုပ်တာအရက်ချက်လုပ်ငန်းနဲ့အဖျော်ယမကာချက်လုပ်ရာတွေမှာအသုံးပြုကြပါတယ်။ဒါပေမဲ့လည်းစံစဘာအကြီးကျယ်ထွက်ရှိတဲ့အိမ်နီးချင်းနိုင်ငံတွေမှာကခေတ်မီတူလောင်ယုံစနစ်တွေစံချိတ်ခွဲဆက်တွေကအစစ်မြစ်တဲ့အတွေ့ဇကွဲထွက်ရှိမှုဟာအလွန်နှေးပါပါတယ်။မြန်မာနိုင်ငံမှာကတော့အဲ့ဒီလိုအနေအထားမရှိတဲ့အတွက်ကြောင့်စံချိတ်တိုင်းဇကွဲတွေထွက်များနေတယ်လို့လည်း FTUB တောင်သူလယ်သမားရေးရာတာဝန်ခံလုပ်ခဲ့သူဒေါက်တာဇော်ဝင်းအောင်ကပဲပြောပါတယ်။
ဗမာနိုင်ငံကအခုတော့ဇကွဲကိုပို့တာကခက်စားတယ်ပေါ့နော်ဇကွဲပို့နေရတဲ့နိုင်ငံဖြစ်လာတာပေါ့နော်အဲ့တော့အဲ့ဒီနေထားလေးတွေကိုပြောင်းပြီးတော့တကယ်ဆန်ကောင်းဆန်တန်းဆန်ကျော်တွေကိုဈေးကွက်တန်းဝင်မှီမီနဲ့ပို့နိုင်ရင်တော့နိုင်ငံသားဝင်ငွေရတဲ့စီမံပို့ပြီးတော့ရနိုင်ပါတယ်အခုဇကွဲရောင်းရတဲ့ဆိုတာမှလည်းအောက်ဈေးနဲ့ရောင်းရတဲ့ဟာများပါတယ်အဲ့ဒါကဒီဆန်မကောင်းမှုဆိုတာတစ်ချက်တည်းပြောလို့မရပါဘူးဒီဗမာပြည်ရဲ့ငွေလဲနှုန်းမမှန်ကန်တာတွေနောက်တစ်ခါဒီနိုင်ငံသားဝယ်လက်တွေကျသွားတာဒီအဲ့ဒါတွေကကိုထွက်ကုန်လို့ပေါ့နော်ဈေးနှိမ်ခံဖို့ဈေးလျှော့ပြီးတော့အောက်ဈေးနဲ့လိုက်ရောင်းဖို့ဖြစ်နေတာပါအဲ့တော့အဲ့ဒီအနေအထားတွေကိုပြောင်းလဲနိုင်ဖို့ ကိုနိုင်ငံမှာနိုင်ငံရေးစနစ်တည်ငြိမ်မှုလည်းလိုရလိုတာပေါ့နော်အဲထွက်နှုံးလဲကောင်းမှုနောက်ပြီးတဲ့အခါကျလို့ရှိရင်ဆန်ရည်သွေးမှီဖို့အဲ့ဓာတွေကတော့ကျွန်တော်တို့ထပ်ကြိုးစားဖို့လိုလိမ့်မယ်လို့ပဲကျွန်တော်တင်ပြခြင်းနဲ့ပါတယ
်တကယ်တော့မြန်မာနိုင်ငံကမြို့တိုင်းနယ်တိုင်းကဆန်ဆိုင်တွေမှာဆန်ကိုသာရောင်းချကြပြီးဇကွဲကိုရောင်းချတာကသိပ်မရှိကြပါဘူးအခုတော့အဲ့ဒီဇကွဲကိုပဲပြည်ပကိုတောင်ရောင်းချနေရပါပြီမြန်မာနိုင်ငံမှာထွက်ရှိတဲ့ဇကွဲကိုအများဆုံးဝယ်ယူကြတဲ့နိုင်ငံတွေကတော့အာဖရိကအနောက်ပိုင်းကနိုင်ငံတွေဖြစ်ကြပါတယ်။ဒါပေမဲ့လည်းမကြာသေးခင်နှစ်တွေက Ivory Coast နဲ့ Ghana နိုင်ငံတွေကမြန်မာနိုင်ငံကဝယ်ယူတဲ့ဆန်တွေဟာအကြီးအသေးပြည့်မီခြင်းမရှိလို့ဆိုပြီးဖျက်ဆီးပစ်ခဲ့ကြပါတယ်။အဲ့ဒါပြီးတဲ့နောက်အာဖရိကဈေးကွက်မှာမြန်မာဆန်ဟာနာမည်ကောင်းမရရှိခဲ့တော့ပါဘူး။အခုတခါတော့ဇကွဲကိုပြန်လဲဝေယူတာရှိလာပါပြီ။ဒါပေမဲ့လည်းလူစားဖို့မဟုတ်ပဲတလိမ့်ဆန်အစာနဲ့တခြားထုတ်လုပ်မှုတွေမှာအသုံးပြုကြတာဖြစ်ပါတယ်။အဲဒီလိုအသုံးပြုဖို့အတွက်ပဲအာဖရိကမဟုတ်တဲ့တခြားနိုင်ငံတွေကလည်းမြန်မာပြည်ကဇကွဲကိုဝေယူကြတာပါ။မကြာသေးခင်ကစန်စဘာအသင်းချုပ် MRF ရဲ့ဥက္ကဋ္ဌဦးရဲမင်းအောင်ကနိုင်ငံတကာအနေနဲ့မြန်မာနိုင်ငံကဆန်ကိုနောက်ဆုံးအဆင့်မှာထားပြီးဝယ်ယူတဲ့အခြေအနေကိုစိုက်ရောက်နေပြီလို့ပြောပါတယ်။ဒါပေမဲ့လည်းအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ကတော့ပြီးခဲ့တဲ့နှစ်ကုန်ရက်ပိုင်းရေစင်းစိုက်ပျိုးရေးတက္ကသိုလ်နှစ်တရာပြည့်ပွဲမှာစိုက်ပျိုးရေးထွက်ကုန်တွေကိုတီးထက်တီးညံ့စိုက်ပျိုးကြဖို့ပြောသလိုမကြာခင်ရက်ပိုင်းကလည်းမြန်မာနိုင်ငံမှာပေါ်ဆန်းမွေးလို့ကဘာတိမျိုးကောင်းစပားရှိတဲ့အတွေ့တိုးချဲ့စိုက်ပျိုးပြီးနိုင်ငံတကာထိုးဖောက်ရောင်းချကြဖို့ဆန်ကုန်ကြီးတွေကိုညွှန်ကြားခဲ့ပါတယ်။ဒါပေမဲ့လည်းပေါ်ဆန်းမွေးဟာဟိုးလွန်ခဲ့တဲ့နှစ်တွေကလိုမွေးမွေးကြံကြံမရှိတော့ပဲတခြားစပားတွေနဲ့မျိုးရိုးဗီဇရောသွားပြီလို့ပေါ်ဆန်းမွေးအဓိကစိုက်ပျိုးကြတဲ့ရွှေဘိုနယ်နဲ့မြောင်းမြနယ်ကလယ်သမားတွေကပြောကြပါတယ်။ဒါကြောင့်မြန်မာနိုင်ငံကဆန်တွေဟာပြည်တွင်းမှာဒေသအလျောက်စားကောင်းကြတာတွေရှိပေမဲ့နိုင်ငံတကာကတော့တမျိုးကောင်းဈေးကွက်ကြိုက်ထိုးပေါက်နိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်နိုင်ငံတကာအနေနဲ့ဈေးကွက်အတွင်းမှာခေတ်စားတဲ့အိန္ဒိယကဘာစမာတီဆန်၊ထိုင်းကဂျက်စမင်တို့လောက်ပဲလူသိများကြပါတယ်။ဆန်စပားထုတ်လုပ်မှုအပိုင်းကိုကြည့်မယ်ဆိုရင်လည်းမြန်မာနိုင်ငံမှာအဓိကစပားကိုစိုက်ပျိုးနိုင်တာဆိုလို့မြို့ဝကျွန်းပေါ်တစ်ခုပဲရှိပါတော့တယ်။ကျန်တဲ့နေရာတွေမှာဆိုရင်ရေကြီးတာတဘာဝဘေးအန္တရာယ်ဖြစ်ပွားတာနဲ့ပြည်တွင်းစစ်အကြီးအကျယ်ဖြစ်ပွားနေတဲ့အတွက်အပြည့်အဝစိုက်ပျိုးနိုင်ခြင်းမရှိတော့ပါဘူး။ဒါအပြင်တောင်သူလယ်သမားတွေအနေနဲ့လုံသားရှားပါတာ၊ twin အားစုလို့ခေါ်တဲ့ဓာတ်မြေဩဇာတွေဈေးကြီးတာ၊ဆက်ရန်ရအသုံးပြုဖို့အတွက်လောင်စာဆီဈေးမြင့်တာနဲ့ဈေးကွက်မတိကျမှုတွေကြောင့်ဆန်စပါးအပါဝင်သီးနှံစိုက်ပျိုးရေးမှာအရှုံးပေါ်နေကြပြီးစိုက်ပျိုးရေးဟာအနိုင်ဆုံးအဆင့်ကိုရောက်ရှိနေပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းတင်ဆက်ပေးခဲ့တဲ့အမြင့်ကြီးဩဇာအစီအစဉ်ပါရှင်ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်မကြခင်မှာတော့ကဘာတလွှားခီးသွားအစီအစဉ်နဲ့ဆိုရှယ်သတင်းတူတူလေးတွေကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးခြင်းပါတယ်။တမရတဲ့အမေရိကန်တမရဒေါ်နယ်ထရန့်ဟာတမရအင်ဖြူရောကိုမနစ်တနင်္လာနေ့ကပြန်ရောက်လာတာနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေနောက်စွမ်းရင်ဖွံ့ဖြိုးမှုကိစ္စတွေအထိတမရအမိန့်နေအမြောက်များထုတ်ပြန်လိုက်ပါတယ်။သူ့ရဲ့ကြမ်းကြိတ်မိကွန်းမှာလည်းအမေရိကန်နယ်မြေတွေကိုအင်ကာဂျိုအထိချက်ထွင်မယ်ဆိုပြီးတော့ကြေပေးလိုက်ပါတယ်။Anita Power အင်ဖြူတော်ကနေသတင်းပေးပို့ထားတာကိုအမေရိကန်နိုင်ငံရေးသတင်းဆောင်မအစီအစဉ်မှာကိုငင်းချမ်းပြောပြပေးပါမယ
်ဒုတိယအကြိမ်သမ္မတယာရုတက်တန်းအစပထမနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကိုကြီးပြီးပိုထင်ရှားတဲ့အမေရိကန်နိုင်ငံအတွက်သူ့မျှော်မှန်းချက်ကိုအခုလိုခြားပြခဲ့ပါတယ်
The United States will once
American ပြည်တော်စုအနေနဲ့ကြီးတွားလာနေတဲ့နိုင်ငံအဖြစ်ကိုယ့်ဘာသာကိုသတ်မှတ်ပြီးကျွန်တော်တို့ရဲ့ကြွယ်ဝမှုတွေကိုတိုးစီမှာပါ။နယ်မြေတွေကိုလည်းတိုးချဲ့သွားမှာဖြစ်သလိုမြို့တွေကိုလည်းတည်ဆောက်မယ်။မျှော်လင့်ချက်တွေကိုမြင့်တင်မှာဖြစ်သလိုကျွန်တော်တို့အလံကိုလည်းမိုးကုတ်စဝိုင်းတစ်တွေစီတည်ဆောင်သွားပါမယ်။အမေရိကန်လန်စိုက်ဖို့အမေရိကန်အာကာသယာဉ်မှုတွေကိုအင်ကာဂျိုအထိလွှတ်မှာဖြစ်ပြီးကျွန်တော်တို့နိုင်ငံရဲ့ရည်မှန်းချက်ပန်းတိုင်ကိုကျယ်လည်အထိရောက်အောင်ကြိုးပမ်းသွားမှာဖြစ်ပါလိမ့်။
အဲ့ဒီနောက်တော့သမရအမိန့်တွင်အမြောက်အများကိုလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီတည်းမှာတောင်ပိုင်းနယ်စပ်ကိုနိုင်ငံတော်အရေးပေါ်အခြေအနေဖြစ်ကြီးညာပြီးစစ်တပ်ကိုအသုံးပြုခွင့်ရစေမှာဖြစ်တယ်လို့နိုင်ငံတော်စွန့်ရင်အရေးပေါ်အခြေအနေကြီးညာပြီးပ ပြည်တွင်းမှာရေနံတူးခွင့်ပိုရစေတာမျိုးတွေပါဝင်တယ်လို့သမ္မတထရန့်ကပြောပါတယ်။ဂျာမန်အမျိုးအစားသတ်မှတ်ချက်နှစ်ခုပဲရှိတယ်လို့ကြေညာပြီးမက္ကဆီကိုပင်လယ်ကွေ့ကိုလည်းအမေရိကန်ပင်လယ်ကွေ့လို့နာမည်ပြောင်းဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။ထုံးစံအရာပိုပြီးညီညွတ်ဖို့ပြောလို့ရှိတဲ့ကျမ်းကျင့်မင်းကွန်းမှာထရန့်ကအမေရိကန်တော်တော်များများသဘောမတူတဲ့အနာဂတ်မျှော်မှန်းချက်တွေကိုတင်ပြသွားတာကြောင့်သမိုင်းဝင်သွားပြီလို့ဂျရမီဆူရီလိုသမိုင်းပညာရှင်တွေကပြောပါရယ
် It was less than an arguable speech.
မင်းကွန်းကကြမ်းကြိတ်ပွဲမှာပြောတာမျိုးထက်နိုင်ငံတော်အခြေပြမင်းကွန်းမျိုးနဲ့ပူတူပါရယ်။ရွှေပြောင်းချေချသူတွေကိုပြန်ပို့မဲ့ကိစ္စကနေပနားမားတူးမြောင်းကိုပြန်သိမ်းမဲ့ကိစ္စအစုံသူလှုပ်ဆောင်မဲ့အကြောင်းအရာတွေကိုစည်ရင်းနဲ့ယူလာပြီးတော့တင်ပြခဲ့တာပါ
။ထရမ့်ထောက်ခံသူတွေကလည်းနိုင်ငံအနှံ့ကလာရောက်ခဲ့ပြီးထရမ့်ရဲ့မူဝါဒတွေကသူတို့နဲ့ကိုက်တယ်လို့ပြောပါရယ
်။ Common sense.
ပုံမှန်စင်ကြုံတရားပါပဲပုံမှန်စင်ကြုံတရားကိုအတန်ကျဲကျဲနဲ့ပြန်ယူလာတာပါကျမနေရာမျိုးမှာရှိတဲ့လူတော်များများအတန်တိတ်နေတဲ့လူအများစုအဖြစ်ခန့်စားနေရပါတယ်ဒီဟာမျိုးဟာကျမတို့အတွက်အတန်ကျဲကျဲထွက်ပြေးဖို့အခွင့်အရေးပေးတာလို့ထင်ပါတယ်အမှန်တရားကိုပြောတာဟာမကြောက်ဖို့နဲ့ပုံမှန်စင်ကြုံတရားနဲ့ပြောဖို့ပ
ါသူကျမ်းကျင်မင်းကွန်းပြောပြီးတဲ့နောက်လွတ်တော်ထဲမှာပဲထရမ့်ကသူ့ထောက်ခံသူတွေကိုမင်းကွန်းထပ်ပြောပြီး2020ရွေးကောက်ပွဲဟာလုံးဝအကြမ်းဖက်လှုပ်ခံရတာပဲလို့တက်တည်မပြနိုင်ပဲထပ်ပြောခဲ့ပါတယ်။ဇန်နဝါရီလ6ရက်2021ခုနှစ်တုန်းကအမေရိကန်လွှတ်တော်မှာဂျိုးဘိုင်ဒန်ရွေးကောက်ပွဲအနိုင်ရတာကိုအတည်ပြုဖို့လှုပ်တဲ့အချိန်မှာအကြမ်းဖက်နှောက်ယှက်ခဲ့လို့ပြည်တံချခံနေရသူတချို့ကိုလည်းလူငိမ့်ခွင့်ပေးမယ်လို့ပြောခဲ့ပြီးတဲ့နောက်လူ1500ကျော်ကိုသမ္မတအမိန့်နဲ့လူငိမ့်သက်သာခွင့်ပေးခဲ့ပါတယ်
။ And I think this was a better speech.
အခုပြောတဲ့မိန့်ခွန်းကအပေါ်ထက်မှပြောတဲ့မိန့်ခွန်းတဲ့ပိုကောင်းတယ်မလား။ကျွန်တော်ကတော့အခုဟာပိုကောင်းတယ်လို့ထင်ပါတယ် JDA ဒီမိန့်ခွန်းကပိုကောင်းတယ်လို့ထင်ပါတယ
် Trump ထောက်ခံသူဂရေကျွယ်တထေးကြီးတချို့ကတော့သူတို့အပြောကိုဖော်ပြခဲ့ကြပါတယ
် This is what victory
အောင်မြင်မှုဆိုတာဒါမျိုးအရသာပ
ါလွတ်တော်တွေကကြမ်းကြိမ်ပွဲကိုလည်းဂရေကျွယ်တထေးကြီးတချို့တက်ရောက်ခဲ့ကြပြီး Elon Musk လည်းပါဝင်ပါတယ်တမနာရဲ့အမိန့်တချို့ကစီကန်းတင်းကျပ်ထားတာတွေကိုဖြေလျှော့ဖို့လှုံ့ဆော်တာဖြစ်ပြီးဒါဟာလူနည်းစုရေပေါ်စီတချို့ကိုအကျိုးအမြတ်ရစေတယ်လို့Lisa Gebert လို့စားသုံးသူကာကွယ်ရေးအဖွဲ့တချို့ကတတိပေးပါတယ
်
အခုတက်လာတဲ့ Trump အစိုးရကစီကန်းနေနဲ့အများပြည်သူကာကွယ်ရေးဆိုင်ရာတွေကိုအစုလိုက်အပြုံလိုက်ရပ်ထားခိုက်ရတဲ့အကြောင်းကိုစဉ်းစားကြည့်တဲ့အခါမှာဒါဟာချမ်းသာကြွယ်ဝသူတွေရဲ့ corporation ကြီးတွေရဲ့အကျိုးအတွက်လုပ်နေတာပါစာအုပ်ထဲကစီမင်းစီကန်းအကာအကွယ်တွေမရှိတဲ့အခါသူတို့ပဲအကျိုးအမြတ်ရတာပါ
သမ္မတ Trump ရဲ့ပထမနေ့မှာပဲတရားဝင်ထုတ်ပြန်တဲ့အမိန့်တရားကျော်ဟာတရားဥပဒေအရစိန်ခေါ်မှုတွေကိုရင်ဆိုင်ရတဲ့အခါဘလောက်အောင်မြင်မယ်ဆိုတာသေချာမသိနိုင်သေးဘူးလို့လေးလာသူတွေနဲ့သမိုင်းပညာရှင်တွေကပြောပါတယ်။အဲ့ဒီအတွက်ကတော့နာဂတ်ကိုပဲမျှော်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်သမ္မတအိမ်ဖြူရောကိုပြန်ပြီးတော့ရောက်လာတဲ့တစ်ချိန်တည်းမှာပဲလူဝင်မှုကြီးကြပ်ရေးကိစ္စအပါအဝင်စွမ်းအင်ဖွံ့ဖြိုးမှုကိစ္စတွေအထိသမ္မတအမိန့်နေအမြောက်အများထုတ်ပြန်ခဲ့တဲ့အကြောင်းအနီတာပါဝဲအင်ဖြူရောကနေသတင်းပေးပို့ထားတာကိုအမေရိကန်နိုင်ငံရေးသတင်းဆောင်မှအစီအစဉ်မှာကိုငိမ့်ချန်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဆိုရှယ်သတင်းမီဒီယာတွေကသတင်းတူတူထွားထွားတွေကိုမတင်ပြခင်မှာကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့ K drama နဲ့ Korea ခီးသွွားလုပ်ငန်းအကြောင်းကိုတင်ဆက်ပေးထားပါတယ်။ကိုရီးယားဇလံတွဲတွေ K-pop ဂီတတွေကြောင့်တောင်ကိုရီးယားနိုင်ငံကိုသွားလည်ခြင်းတဲ့သူတွေတစ်နှစ်တခြားပို့ပြီးတော့များလာနေပါတယ်။ဒီလိုမျိုးကဘာလက်ခီးသွွားတွေအတွက်ကိုရီးယားခီးသွွားလုပ်ငန်းတွေကဘလို့များပြင်ဆင်ထားပါသလဲ။ဘလို့ကြိုးဆိုကြပါသလဲဆိုတာကိုမတ်စုမြတ်မွန်နဲ့အတူတောင်ကိုရီးယားကိုသွားပြီးတော့လေ့လာကြရအောင်ပါရှင်။
အာရှနိုင်ငံတွေထဲမှာနိုင်ငံတကာခီးသွွားဧည့်သည်တွေအတွက်နေရေးသွားရေးလွယ်ကူအဆင်ပြေအောင်လုပ်ပေးထားတဲ့နိုင်ငံတွေထဲမှာတောင်ကိုရီးယားနိုင်ငံလည်းတစ်ခုပါဝင်ပါတယ်။ကမ္ဘာလှည့်ဧည့်သည်တွေဘာသာစကားကြောင့်အခက်အခဲမဖြစ်ရအောင်ခီးသွွားလုပ်ငန်းတွေကစီစဉ်ပေးထားသလိုတိုးတက်တဲ့ဤပညာတွေနဲ့လည်းလွယ်ကူစေအောင်လို့ပံ့ပိုးပေးထားပါတယ်။တွတ်တွတ်လက်လက်ကားခုံဖျော်ဖြေကြလေးရှိတဲ့တောင်ကိုရီးယားအမျိုးသားအမျိုးသမီးလူငယ် K-pop ဂီတအဖွဲ့တွေဆွဲဆောင်မှုရှိအောင်ရိုက်ကူးထားတဲ့ K-drama ဇလန်းတွဲတွေကြောင့်တောင်ကိုရီးယားနိုင်ငံရဲ့ K-culture ယဉ်ကျေးမှုဟာကမ္ဘာကျော်နေတာညင်းမရပါဘူး။အာရှဒေသတွေမှာအရှေ့လယ်ပိုင်းဒေသ၊ဥရောပ၊အမေရိက၊အာဖရိကစတဲ့ကမ္ဘာနေရာစုံမှာ K-pop, K-drama ပရိသတ်တွေရှိနေကြပါရယ်။အဲ့လိုနိုင်ငံတကာပရိသတ်တွေတောင်ကိုရီးယားနိုင်ငံကိုသွားလည်နေကြတဲ့အတွက်တောင်ကိုရီးယားခီးသွွားလုပ်ငန်းတွေကလည်းဧည့်သည်တွေအတွက်ပို့ပြီးတော့အဆင်ပြေလွယ်ကူအောင်လို့စီစဉ်ပေးထားတာဖြစ်ပါရယ်။ တောင်ကိုရီးယားကိုသွားလေကြတဲ့ဧည့်သည်တွေကတော်တော်များများဟာကိုရီးယားဇလန်တွဲတွေထဲမှပါတဲ့နေရာတွေကိုအဓိကသွားလေခြင်းကြတာကြောင့်ဒေသခံအဲလန်ညွန့်တွေအနေနဲ့မယုံနိုင်အောင်ဖြစ်ကြရပါတယ
်왜드라마장소를찾으러여기오나제주도도있고DMG도있고경주도있고
기드라마니아리도와진자로코리아고라래수라고쯤마딴어픽해야바래제주준도 DMC 씹매송도타만윈시향니빈야렛야리시데크롱주도시향인도묘도로코리아마따차도와보고가오는니아리아마지시였다네코리아루묘리못도와자데기드라마야이데니아리고바루도와지진들래수라나마레나이앙피야라바안래아오게야바래
အဲ့လိုဧည့်သည်မျိုးတွေသွားလည်နိုင်မဲ့နေရာတွေကလည်းတောင်ကိုရီးယားနိုင်ငံမှာမရှားပါဘူး။ဆိုးမျိုးတော်မှာတွေမဟုတ်ပဲဆိုးကနေမိုင်းတရားကျော်ဝေးတဲ့နွန်ဆန်းမျိုးမှာဆိုရင်ကိုရီးယားဇလန်တွဲတွေရိုက်ဖို့မျိုးဟောင်းလိုမျိုးဖန်တီးထားတဲ့ Sunshine Studio ဆိုတာရှိပါတယ်။2018ခုနှစ်တုန်းကလူကြိုက်များခဲ့တဲ့ Mr. Sunshine ဆိုတဲ့ဇလန်တွဲတွေအတွက်ကိုဖန်တီးပြင်ဆင်ထားတဲ့နေရာဖြစ်ပါတယ်။အဲ့ဒီစတူဒီယိုကိုကဘာလဲဧည့်သည်တွေသွားလည်နိုင်အောင်ဖွင့်ပေးလိုက်တဲ့ကစိုးမျိုးတော်ကနေကားနဲ့ဆို3နာရီကျော်ကျော်သွားရတဲ့မြို့အထီကိုတကူးတကသွားပြီးတော့ဇလန်တွဲရဲကခေတ်ကာလလိုအဝတ်အစားတွေပါဝဲကိုရိုင်းကိုရီးယားကားထဲမှာပါနေတယ်လို့လဲပတ်နေကြပါတယ
်ခါတကဆွန်ဆိုင်စတူဒီယို에서어떤나이드신손님이그선샤인스튜디오에서막우시는거예요
주말에루지ဧည့်သည်တွေရောက်선샤인스튜디오မှာလဲပတ်ကြည့်နေရင်ငိုချလိုက်တာကြုံရပါတယ်သူကြည့်ထားတဲ့ Mr. Sunshine Drama Series ရဲ့မှာကိုရီးယားတွေဘလောက်ခက်ခဲခဲခဲဖြတ်တန်းကြရသလဲဆိုတာသတိရသွားပြီးငိုရလို့ပြောပါတယ်။အဲ့ဒီခြေနေကနေအခုလိုကိုရီးယားနိုင်ငံတိုးတက်နေတာကိုမြင်ရတာသူကသိတ်ကုန်ယူပါတယ်တဲ့။အဲ့ဒီအချိန်မှာကျမသဘောပေါက်ပြီးအတိတရားရလိုက်တယ်ပဲပြောရမယ်ထင်ပါတယ်။ကိုရီးယားဇလန်တွဲတွေဇလန်တွဲရိုက်တဲ့နေရာတွေရဲ့ ethere အပေါ်လွှမ်းမိုးမှုစိတ်ဝင်စားမှုကသိကြီးပါတယ်။ကိုကဒါကိုနားလည်ထားရမယ်ဆိုတဲ့အတိအဲ့ဒီမှာရလိုက်ပြီးတော့အရင်ကလိုစိတ်ထားမျိုးမဟုတ်ပဲသူတို့အတွက်အရေးကြီးတဲ့နေရာတွေကိုလိုက်ပြရဲဆိုရဲစိတ်မျိုးပြင်ရမယ်လို့နားလည်ခဲ့တာပ
ါကိုရီးယားဒရာမာစီးရီးတွေကြီးကြတဲ့နိုင်ငံတကာကဧည့်သည်တွေအတွက်အခုလိုမျိုးဇလန်တွဲတွေထဲမှာပါနေတဲ့နေရာတွေဟာသူတို့အတွက်တော့ထူးခြားတဲ့နေရာတွေဖြစ်ပါတယ်ဟောလိဝုဒ်ရဲ့နာမည်ကျော်ရှင်းအောင်ရုပ်ရှင်တကားဖြစ်တဲ့ Roman Holiday ထဲမှာမင်းသမီး Audrey Hepburn ကရောမမြို့တော်က Spanish Steps လေကားတွေပေါ်မှာရေကဲပုံစားတဲ့ဇာဝင်ခန်းပါတာကြောင့်ရောမကိုသွားလေသူတွေအဲ့နေရာရောက်သွားကြတယ်လို့မျိုးအခုတော့ကိုရီးယားမှာဖြစ်နေတာပ
ါထေရီကမှစပိန်ကွမ်ဂျောင်းကို보고서 Audrey Hepburn ကအိုင်စခရီးမ먹는ကတော့
မင်းသမီး Audrey Hepburn Spanish Steps လေကားချစ်တွေမှာရေကဲပုံစားတဲ့ဇာဝင်ခန်းတွေကလို့ကျမတို့အီတလီရောက်ရင်သွားစားတယ်လို့မျိုးဆိုတာအခုတော့သဘောပေါက်သွားပါပြီအခုကတော့ Drama Zealand တွေကနေရာတွေကိုရောက်ဖူးချင်ကြလို့တခြားနိုင်ငံတွေကနေကိုရီးယားကိုလာနေကြတာမျိုးပ
ါကိုရီးယားဇလန်တွဲတွေကို online streaming နဲ့ကြည့်နိုင်တဲ့ Netflix ပေါ်မှာအဆင်ပြေပြေကြည့်နိုင်ကြတာကြောင့်ကိုရီးယားပြည်သက်တွေပိုတိုးနေတယ်လို့ပြောရမှာပါဆိုးမျိုးတော်ကအထင်ကြီးနေရာတွေမှာလည်းတခြားကလာလေတဲ့ကိုရီးယားပြည်သက်တွေကိုလွယ်လွယ်ရှာတွေ့နိုင်ပါတယ
် I want to see the place that be the location for the K-drama
series တွေရိုက်တဲ့နေရာတွေကိုကိုရိုင်းမြင်ကြလို့လာခဲ့တာပ
ါကိုရီးယားဇလန်တွဲပြည်သက်ထိုင်းလူမျိုးဧည့်သည်ကကိုရီးယားရိုးရာဝတ်စုံပါဝတ်ပြီးတော့ရှောက်လည်နေတာပါ
the restaurant the street walking street the house
စားသောက်ဆိုင်တွေလမ်းလျှောက်သွားတဲ့နေရာတွေအိမ်တွေ Itaewon class ထဲမှာပါတဲ့ coffee ဆိုင်တွေလိုမျိုးကိုမြင်ချင်တာပါ Itaewon class ဇလန်တွဲရိုက်တဲ့နေရာတွေကိုလည်းလိုက်လျှောက်သွားလည်ဖြစ်ပါတယ
် K-drama Korea ဇလန်တွဲတွေထဲမှာကိုရီးယားလူမျိုးတွေရဲ့ဓလေ့ထုံးစံရင်ကျေးမှုအစားအသောက် fashion စတာတွေကိုအသေးအချာထဲသွင်းရိုက်ပြထားလေးရှိတာမို့ချီဘူးသူတွေအနေနဲ့အဲ့ဒါတွေကိုကိုယ်တိုင်မြင်ဘူးသွားဘူးစားဘူးကျင်ကြတာဖြစ်ပါတယ
် Actually there is one thing I like those restaurants which have a simple cover outside you
know ကျွန်တော်လုပ်ချင်တာတခုတော့ရှိပါတယ် TV ထဲမှာမြင်ရတယ်လို့လမ်းဘေးဆိုင်လေးတွေမှာရိုးရိုးရှင်းရှင်းစားတောက်တွေကိုလှည့်ပတ်စားကျင်ပါတယ် TV ထဲမှာခဏခဏတွေ့ဘူးထားတဲ့အတိုင်းဒီကလမ်းဘေးစာတွေကိုကျွန်တော်စားဘူးကျင်တာပါ
ကေဒရာမာနေရာတွေသွားလေတဲ့ခရီးစဉ်မျိုးတောင်းဆိုကြတဲ့ဧည့်သည်တွေတနေ့တခြားပုံများလာတယ်လို့အယ်လန်ညွန့်တွေကပြောပြပါရယ်ကိုရီးယားခရီးသွားလုပ်ငန်းတွေရဲ့ကိန်းဂဏန်းအရ2024ခုနှစ်မှာကိုရီးယားနိုင်ငံကိုနိုင်ငံတကာကလာလဲသူ12သန်းထက်မနည်းရှိခဲ့ပါရယ်ကိုရီးယားကိုလာခြင်းသူတွေကိုရီးယားယဉ်ကျေးမှုအကြောင်းသိခြင်းသူတွေပုံများလာတာဟာ K-pop K-drama တွေကြောင့်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ကိုရီးယားခရီးသွားလုပ်ငန်းအဖွဲ့အစည်း KTO က AFP သတင်းဌာနကိုပြောပါရယ်
က
또 실제로 한국에 오셨을 때도 가장 만족
코리아고 라레자레 애데르레가 쯔마루의 미군고 피자레두 16 야가이 농라우테마 케이팝 스테이쇼리 롯데 칸마이리 드라마 시리즈 짜이데 니아리고 욕구라이데 에트웨 크이고 어제나송로 피자바레 2019 구니카네 나이셴라예 에리로 피레두 400 가이 농니바 냐라라와
2029 ခုနှစ်မတိုင်ခင်တနစ်ကိုကမ္ဘာလှည့်ဧည့်သည်တန်း 300 လာလေကြဖို့အတွက်တောင်ကိုရီးယားခီးသွားလုပ်ငန်းတွေကမျှော်မှန်းထားကြပေမဲ့ 2024 ဒီဇင်ဘာမှာစတဲ့နိုင်ငံရေးမတည်ငြိမ်မှုတွေရဲ့ကြက်ကြောင့်နိုင်ငံသားဧည့်သည်အလာထိခိုက်မှာကိုစိုးရိမ်နေကြပါတယ်။ကိုရီးယားကိုသွားလေကြသူအများစုဟာဆိုးပြိုတော်လိုမြို့ကြီးတွေကိုအသွားများတာကြောင့်ချေးလက်ဒေသတွေဘက်မှာလူငယ်ခီးသွားဧည့်သည်တွေကိုစပယ်ဆောက်နိုင်အောင်လုပ်တဲ့နယ်လို့အကြံပြုမှုတွေလည်းရှိပါတယ်။
ဆိုးမမြင်ရတာနဲ့မတူတဲ့နယ်ဘက်တွေကကိုရီးယားလူမျိုးတွေရဲ့နေမှုထိုင်မှုပုံစံတွေကိုကြော်ညာပြီးခီးသွားလုပ်ငန်းတွေကိုတိုးတက်အောင်လုပ်ဖို့လဲတချို့ကတိုက်တွန်းနေကြပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ။ကေဒရမာနဲ့ကိုရီးယားခီးသွားလုပ်ငန်းတွေအကြောင်းကိုဒီသတင်းပတ်ရဲ့ကမ္ဘာသလွားခီးသွားအစီအစဉ်မှာမဆူမြတ်မောင်ကအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ အကျဉ်းသားတွေလည်းအားဖြည့်ပြီးတော့ကူညီပေးပါရယ်။နောက်ပြီးတော့စိတ်ဖိစီးမှုတွေကိုဖြေလျှော့ဖို့စူးစမ်းပေးတဲ့ခွေးတသားလေးလည်းပါပါရယ်။ Samsung ရေခဲတစ်တာတစ်ကတော့ဘာဟင်းချက်ရင်ကောင်းမလဲဆိုတာကိုအကြံပေးတတ်ပါရယ်။ဒီလိုမျိုး social media တွေပေါ်မှာလူကြည့်များတဲ့10မိနစ်တာသတင်းတိုလေးတွေကိုစူးစိပြီးတော့မရေးသနာကျော်ကတင်ဆက်ပေးထားပါရယ်။
မလီဘူးကန်းကြီးရွှေရောင်တဲတောင်ပြည်ပေါ်မှာတော့နေချင်းဆိုလိုပဲကြီးမားတဲ့ရွာကြီးတွေဟာရုတ်တရက်ပေါ်ထွက်လာတာပါ။ Los Angeles မြို့နေရာအများပြားမှာကူးဆက်လောင်ကျွမ်းတဲ့တော်မီကြီးကိုလာရောက်ပြီးတော့ဝိုင်းဝန်းနှိမ့်သက်ကြတဲ့တခြားဒေသတွေကမိသက်သမားထောင်ပေါင်းများစွာစောင့်ဝင်နေထိုင်အနားယူနိုင်မှုယာယီနေရဖြစ်ပါတယ်။ဇူမာကန်းကြီးမှာဖြစ်ပြော်ယာယီတဲတွေနောက်တွဲကားတွေကြားမှာအရေးပေါ်ကဲဆဲကုညီရေးသမား9000လောက်ဟိုဒီသွားလာနေပြီးတော့လှုပ်အားပေးနေတဲ့အချင်းနောင်သားတွေလည်းသူတို့အတွက်မနက်စာပြင်ဆင်လှုပ်ဆောင်ပေးနေပါတယ်။မနက်မိုးမလင်းခင်အားလုံးအလုံးများကြပြီးတော့မိသက်သမားထောင်ပေါင်းများစွာမနက်စာစားဖို့တန်းစီနေတာတွေ့နိုင်ပါတယ်။ကယ်လီဖိုးနီးယားနဲ့အမေရိကန်အနောက်ပိုင်းပြည်နယ်တွေကမိသက်တရင်တွေအပြင်မက္ကဆီကိုနိုင်ငံကမိသက်သမားတွေပါပါဝင်တာဖြစ်ပါတယ်။အန်ဒီယေကြောင့်အသက်ရင်းလှုပ်ရတဲ့အလုပ်ဖြစ်ပြီးတော့စိတ်ဖိစီးမှုအများအားကြောင့်မိသက်သမားတွေအားရတဲ့အချိန်မှာခွေးကိုချော့ညူနိုင်မှုစိတ်ဝင်စားဖြည့်လျှော့ပေးနိုင်တဲ့ခွေးလေးကိုလည်းပို့ထားပေးပါတယ်။စိတ်ပိုင်းဆိုင်ရာအပေးကူညီရေးခွေးလေးအမ်ဘာကကမ်းခြေမှာပျော်ပျော်ရွှင်ရွှင်လမ်းလျှောက်နေပြီးတော့သူ့ကိုပုတ်သက်ခြင်းနဲ့လူတိုင်းကိုဝမ်းသာအားရနှုတ်ဆက်တာပါမိသက်တက်ဖွဲ့ဝင်တွေသူတို့အနားရချိန်မှာဒီလိုခွေးတွေကိုပုတ်သက်ပေးရင်သွေးပောင်ချိန်ကျပြီးတော့ခနာတော်စိတ်သက်သာရာရနိုင်ပါတယ်အရေးပေါ်ကဲဆဲကူညီရေးသမားတွေဖြစ်တဲ့မိသက်တက်ဖွဲ့ဝင်9000လောက်ကိုအစားအသောက်တွေလှူအားပေးကူညီနေသူတွေကတော့အချင်းတောင်သားတွေပဲဖြစ်ပါရင်သူတို့ကမိသက်တက်ဖွဲ့ဝင်တွေအတွက်အာဟာရပြည့်မနက်စာပြင်ဆင်ပေးရပါတယ်။တနင်္လာနေ့မနက်စာအတွက်စပုံမူကအသားကျဲဥအာလုံးနဲ့ပေါင်မုတ်ကိုရွေးချယ်ထားတယ်လို့မဲညူးမှာဖော်ပြထားပါတယ်။အလုပ်ဆိုင်တစ်ခုမှာ coffee garland 400လီတာနဲ့ဆိုတော့လီတာ1500လောက်ပြင်ဆင်ပေးထားရတာပါ။ပြင်းတဲ့တစ်ခုလုံးဘယ်တော့မှမကြုံဘူးလောက်အောင်ဆိုးရွားတဲ့တဘာဝကက်ဘေးကြီးကိုကင်ထွေတဲ့နေရာမှာဒီလိုမျိုးကယ်လီဖိုးနီးယားထောင်တွေကအကျဉ်းသားတွေတရက်တအားပါဝင်နေတာဖြစ်ပါ
တယ
်ဒီမှာရဲရွာကိုဝန်ဆောင်မှုပေးရလို့လူဖွဲ့စည်းကိုအကျွေးဆက်နိုင်လူတွေကိုပြန်ပြီးတော့ပေးဆက်နိုင်တာအတွက်ဂုဏ်ယူစရာအခွင့်အရေးတစ်ခုပါလို့ပြုပြင်စကန်တစ်ခုမှအကျဉ်းကျနေတဲ့အသက်55နှစ်အရွယ် Brian Carden က AFP သတင်းဌာနကိုပြောသွားပါတယ်အခုလိုမျိုးထောင်ထဲမှာပြစ်ပေးအချင်းချခံထားရသူတွေရဲ့ယင်းကြီးရဲ့မျက်နှာတွေကိုမိသက်သမားတွေကြားမှာတွေ့ရလို့ဘွားကိုသူတို့ပြန်လဲထူထောင်နိုင်ခဲ့တာအတွက်အတူဝမ်းသာအရာဖြစ်မိတယ်လို့အချင်းသားတွေကိုကြီးကြပ်နေရတဲ့အချင်းထင်းအရာရှိတွေဂုဏ်ယူပြီးတော့ပြောနေကြပါတယ်တရုတ်နိုင်ငံစီချွန်ပြည်နယ်အနောက်တောင်ပိုင်းချီကုန်းမြို့မှာတော့နှစ်သက်ကူပွဲတော်အတွက်ရိုးရာယဉ်ကျေးမှုနဲ့ခင်မင်းဤပညာပေါင်းဆက်ပြီးမိထွန်းပွဲတော်ကျင်းပနေပါတယ်။လှပစမ်းကြဲတဲ့ဒီဇိုင်းစုံနဲ့အေယာမမီးဘုံရောင်စုံတွေကိုတွေ့ရတာပါ။30ကြိမ်မြောက်ကျင်းပတဲ့နိုင်ငံတကာဒိုင်နိုဆောမိထွန်းပွဲတော်ကို ဇန်နဝါရီလ18ရက်နေ့မှာစပြီးတော့အများပြည်သူကြီးဖို့ဖွင့်လှစ်ပေးထားတာဖြစ်ပါတယ်။ဒီနေ့ပွဲတော်မှာမီးဘုံရုပ်ကြီးတွေတရားစင်ပါဝင်ပြီးတော့မီးဘုံသေးပုံတဲ့မျိုးစုံ200ကျော်လဲထည့်သွင်းထားတယ်လို့ CCTV သတင်းမှာဖော်ပြပါတယ်။ရှေးရိုးရာယဉ်ကျေးမှုအမှုပညာသင်ကိရာတွေနဲ့ခင်မီမီးထွန်းနည်းပညာကိုပေါင်းဆက်ပြီးတော့လာရောက်တဲ့သူတွေအတွက်သမိုင်းနဲ့ယဉ်ကျေးမှုဆိုင်ရာအကြောင်းအရာတွေနဲ့ဆက်ဆက်တင်ဆက်ပေးထားပါတယ်လို့လည်းကြီးကုန်းမြို့ယဉ်ကျေးမှုရေဒီယိုရုပ်မြင်သံကြားနဲ့ခီးသွွာလာရေးဌာနညွှန်ကြားရေးမှူးချန်ကျင်းဟုံးကပြောပါတယ်တရုတ်နှစ်တကူပွဲတော်ဟာတရုတ်နိုင်ငံရဲ့အရေးအကြီးဆုံးပွဲတော်ဖြစ်ပြီးတော့ဒီနှစ်ဇန်နဝါရီလ29ရက်နေ့မှာကြားရောက်မဲ့မွေးနှစ်ကိုကြိုဆိုမှာဖြစ်ပါတယ်စီစဉ်သူတွေရဲ့ပြောရရှင်တော့ဒီနှစ်မှာရိုးရာပဒိန်စီချွန်းဆက်နောက်ပြီးတော့စက်ကူပြက်အမှုပညာစတဲ့ drum ရင်ကျင်းမှုအမွေနှစ်တကူဟာထည့်သွင်းထားတာဖြစ်ပြီးတော့တရုတ်ရိုးရာကိုကောင်းစီပေးထားတဲ့မိဘုံပုံစံတွေကိုလည်းထည့်သွင်းထားပါတယ်နိုင်ငံတော်အဆင့် drum ရင်ကျင်းမှုအမွေနှစ်အဖြစ်နဲ့ဒီကြီးကုန်းမီးဘုံပွဲတော်ကတမိုင်းမှာကျင်းပခဲ့တာနှစ်ပေါင်းများစွာကလေးကဖြစ်ပြီးတော့တန်မျိုးဆက်လက်ထက်638ခုနှစ်နဲ့908ခုနှစ်ကြားနောက်ပြီးတော့စွန်မျိုးဆက်လက်ထက်960နဲ့1296ကြားမင်းဆက်တွေအထိ600ကောက်လို့ရတယ်လို့သတင်းမှာဖော်ပြပါတယ်အညာညာရေတုနည်းပညာသုံး Samsung မိသားစုရေခဲတက်တာကဘာဟင်းချက်ရင်ကောင်းမလဲအကြံပေးနိုင်တာပါဟုတ်ပါတယ်ကိုရီးယားအီလက်ထရောနစ်ကုမ္ပဏီဖြစ်တဲ့ Samsung က Las Vegas မြို့မှာဇန်နဝါရီလ9ရက်နေ့ကနေ10ရက်နေ့အထိကျင်းပသွားတဲ့ CES လူသုံးကုန်လျှက်စစ်ပစ္စည်းကုန်စည်ပြပွဲမှာ Smart အိမ်သုံးပစ္စည်းတွေပြသခဲ့ပြီးတော့လူတွေအထူးစိတ်ဝင်စားတာတွေ့ရပါတယ်အထူးသဖြင့် AI နည်းပညာသုံးရေခဲတက်တာအသင်းနဲ့အမှုပညာလက်ရာတွေကြီးနိုင်တဲ့ TV တွေပါဝင်ပါတယ် Samsung ရဲ့မိသားစုသုံးစပန်ရေခဲတက်တာကရေခဲတက်တာတွေမှာဘာတွေရှိလဲဆိုတာရေခဲတက်တာမဖွင့်ဘဲနဲ့အပြင်မျက်နှာပြင်ကနေလှမ်းကြည့်နိုင်တာပါ AI နည်းပညာသုံးထားလို့အထဲထဲလိုက်တဲ့အစားအသောက်တွေကိုမှတ်မိပြီးရေခဲတက်တာပြင်ပါကမျက်နှာပြင်မှာဒီအစားအသောက်တွေကိုပြသပေးနိုင်တယ်လို့ဈေးဝယ်စင်းနဲ့ပြုစုနိုင်ပါတယ် Samsung ဘောင်ခက် TV ကတော့ရုပ်မြင်သံကြားအဖြစ်တင်မကဘဲနဲ့ပကြီးကားတစ်ချက်ဖြစ်လဲသုံးနိုင်တာပါနာမည်ကြီးပြားလိုက်တွေဖြစ်တဲ့ညူယောက်ကခေတ်သစ်အမှုပညာပြားလိုက်မက်ဒရစ်ကပရာဒိုပြားလိုက်တို့ရဲ့အမှုပညာလက်ရာတွေကိုလည်းဒီ Samsung ရဲ့ဘောင်ပါ TV မှာပကြီးကားလိုတင်ထားနိုင်အောင်လို့စီစဉ်ပေးထားတာဖြစ်ပါတယ်။လူသုံးကော် Electronic ပြပွဲ CES 2025မှာမော်တော်ယဉ်နည်းပညာသစ်တွေစံပြတဲ့ကိရိယာတွေနဲ့ AI အသုံးချနည်းပညာသစ်တွေကိုလည်းပြသထားပါတယ
်။ Social Media တွေပေါ်မှာလူကြည့်များတဲ့10မိနစ်တာဗီဒီယိုသတင်းလေးတွေကိုစူးစီးပြီးတော့မေးသနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ဗုဒ္ဓဖူးမနေ့ခင်းမှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမျိုးအင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်မိုးကျော်ကတလှည့်ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုရဲ့48ရောင်းမြောက်သမ္မတအဖြစ်မနေ့တုန်းကသမ္မတဒေါ်နယ်ထရန့်ကတန်းသစ္စာချိန်ဆတာဝန်ယူခဲ့ပြီးအဆိုအမူအရအပြောင်းလဲအများအပြားကိုလည်းကြေညာလိုက်ပါတယ်။အမေရိကန်ရွှေခေတ်စတင်ပြီလို့သုံးလုံးနိုင်ပြီးအဆိုအအသုံးစရိတ်ရှော့ချတာပြည်တွင်းပြည်ပကသွင်းကုန်နေအပေါ်အခွန်တုံးမြင့်ကောက်ခံတာတန်းနဲ့ချီတဲ့တရားမဝင်ဝင်ရောက်နေထိုင်သူတွေကိုနှင်ထုတ်တာအပါအဝင်ပြုပြင်ပြောင်းလဲရေးလုပ်မယ်လို့ကတိပေးပြောဆိုတဲ့အတိုင်းအမေနေထုတ်ပြန်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ကဇန်နဝါရီလ20ဒန်ဝိုင်လာ20ရက်နေ့ယာရုလက်ခံပြီးမကြခင်ပါပဲသမ္မတအမိတ်ကြီးညာချက်တွေထုတ်ပြန်ပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ဥရုယာစီပြောင်းလဲမှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်တာအပြင်အမေရိကန်ကနိုင်ငံတကာကိုပေးနေတဲ့အကူအညီတွေကိုလည်းရပ်ဆိုင်းလဲပါတယ်အဲ့ဒီသမ္မတအမိတ်ကြီးညာချက်ထဲမှာလူဝင်မှုကြီးကြိုင်နဲ့ဆိုင်တဲ့အမိတ်တွေကတော့မက္ကဆီကန်နယ်စပ်ကိုအရေးပေါ်အခြေအနေဖြစ်ကြီးညာပြီးခေလုံးခွင့်လျှောက်ထားသူတွေနဲ့မွေးဖွားတဲ့ကလေးငယ်အလိုလျောက်နိုင်ငံသားဖြစ်ခွင့်တွေကိုပါရပ်ဆိုင်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP ကဒုက္ခသည်လက်ခံရေးအစီအစဉ်ကိုလည်းသမ္မတထရန့်ကရဆိုင်းလိုက်ပါတယ်။မြန်မာနိုင်ငံတွင်းကပြည်တွင်းနေရာဆွန့်ကထွက်ပြေးနေရသူတွေအချိန်ကြာလာတဲ့အမျှရုပ်ပိုင်းဆိုင်ရာမလုံခြုံမှုစိတ်ဖိစီးမှုလူခွင့်ချိုးဖောက်မှုတွေနဲ့ဥပဒေရေးရာအကူအညီမဲ့တဲ့အကန့်အသတ်တွေနဲ့ရင်ဆိုင်နေရကြောင်း UNHCR ကဒီကနေ့ရေးသားထုတ်ပြန်ပါတယ်။မြန်မာနိုင်ငံစစ်ကောင်စီကအွန်လိုင်းငွေလိမ်ကိန်းတွေတိုက်ဖျက်ရမှာအိမ်နီးချင်းနိုင်ငံတွေနဲ့လည်းဝိုင်းဝန်းကူညီကြဖို့တောင်းဆိုလိုက်တဲ့တချိန်ထဲမှာပဲ2023ခုနှစ်ကစလို့ရာဇဝတ်ကိန်းတွေအပါအဝင်ပတ်သက်သူစုစုပေါင်း5000ကျော်ကိုတရုတ်ပြည်ကိုပြန်ပို့ခဲ့တယ်လို့ဇန်နဝါရီလ21ရက်နေ့မှာထုတ်ပြန်ပါတယ်
နောက်ဆုံးရသတင်းကြေညာကိုကိုဇော်မိုးကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်လေးဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပက်ထရစ်ဒီယာနဲ့ရောဘတ်ဘတ်စ်ဖြစ်ပါတယ်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ဆင်ပေးခဲ့ကြတဲ့ရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လို့ရဆန္ဒတွေပြကြပါသေးရှင်
This program has come to you